Welcome to the Voice of America in Burmese.
Mingla manak pe ma sha Washington ni Radio American tan ga ni 2020 September 17 ye taw tan ni manak khin season le go Myanmar Central Time ne 6 na yi ga ni 9 na yi thi kilometer 2440 ne 51 kilometer 190 ro ga ni thon nan pe ni ba bi Jama khin myo tat ba di manak khin tan ne go ko yen min thon ne du pyo pya pe ba me COVID-19 ကာဝယ်ကုသဆေးထုတ်လုပ်နိုင်ဖို့နဲ့ရလာတဲ့ဆေးကိုကမ္ဘာတစ်လွှာနဲ့နဲ့တကဖြန့်ဖြူးပေးရဆံရတပည့်ရောကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ Egg အစီအစဉ်အတွက်နောက်ထပ်ရန်ပုံငွေဒေါ်လာ35ဘီလီယံထည့်ဝင်ကြဖို့ကုလသမဂ္ဂကိရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကကြေပြင်းနေမှာပန်ကြားလိုက်ပါတယ်ဒီရန်ပုံငွေထဲမှာလာမယ့်3လအတွက်ဒေါ်လာ15ဘီလီယံလည်းပါဝင်ပါတယ်ဒီ Egg အစီအစဉ်ကလည်း COVID-19 ကာဝယ်ဆေးနဲ့ကုသရေးဆံရအမြန်တိုးတက်မှုရလာစေဖို့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်နေသူတွေရဲ့ကြံစည်ရင်းနဲ့အွန်လိုင်းအစီအစဉ်မှာကုလသွင်းမှုချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်အတွက်အခုဆုံးဒေါ်လာ3ဘီလီယံလောက်ပေးနိုင်ပြီဖြစ်ပေမဲ့ဒါဟာ WHO ကကနဦးမတည်ငွေဖြစ်တဲ့လိုအပ်တဲ့ရထားချက်ထက်ဆယ်ရာခိုင်နှုန်းလျော့နေသေးတယ်လို့လည်းအသွင်းမှုချုပ်ကပြောပါတယ်။ဒီအစီအစဉ်စတင်လာကနေတိုးမြင့်ဆောင်ရွက်ဖို့နဲ့တက်ရောက်မှုတွေကိုကန့်ကွယ်ဖို့အတွက်ဒေါ်လာ35ဘီလီယံလိုအပ်နေတာလည်းဖြစ်ပါတယ်။WHO ကြီးကတက်ထရစ်ဂေဘရီယယ်ဆက်ကတော့ကာဝယ်ဆေးဆိုင်ရာနှစ်ဦးနှစ်ဖက်သဘောတူညီမှုရယူနေသူတွေနဲ့ဒီကံရောဂါအတွက်ကာဝယ်ဆေးကိုကိုယ်နိုင်ငံအတွက်ပဲကိုကြည့်နေကြတာတွေဟာကမ္ဘာနိုင်ငံအားလုံးမျက်မျက်တတလည်လည်မှီစေဖို့နဲ့တိုးတက်မှုတွေကိုနှောင့်နှေးစေနိုင်တယ်လို့လည်းအစီအစဉ်မှာထောက်ပြပါတယ်။ COVID-19 ကာဝယ်ဆေးကိုကမ္ဘာတစ်လွှာကလူပေါင်းသန်း 8,000 လောက်ကိုပေးနိုင်ဖို့အတွက်အစီအစဉ်တွေစတင်ရမယ့်အချိန်ရောက်နေပြီလို့နိုင်ငံကလေကြောင်းကုမ္ပဏီတွေကပြောပါတယ်ကမ္ဘာပေါ်ကဝေးလံခုံပြဒေသတွေမှာနေထိုင်ကြတဲ့တန်းထောင်ပေါင်းများစွာအတွက်စိတ်ချပြီးထိရောက်တဲ့ COVID-19 ကာဝယ်ဆေးတွေပို့ပေးမယ့်လုပ်ငန်းဟာလေကြောင်းပို့ဆောင်ရေးလုပ်ငန်းမှာရာစုနှစ်တစ်ခုအတွင်းအရေးအပါဆုံးလုပ်ငန်းတစ်ခုဖြစ်ကြောင်းနဲ့ဒီလိုကိစ္စမျိုးအောင်မြင်စေနိုင်ဖို့အတွက်ဆိုချိုးတင်ပြီးတည်တည်ချာချာအစီအစဉ်တွေလုပ်ဖို့လိုအပ်တယ်လို့နိုင်ငံကလေကြောင်းတည်ယူပို့ဆောင်ရေးအဖွဲ့ IATA ရဲ့အကြီးအကဲကပြောပါတယ်လူတစ်ယောက်ကိုဆေးတစ်ခုနှုံးနဲ့လူသန်းပေါင်း 9,800 အတွက်ဖြန့်ဖြူးပေးတာဟာ Boeing 747ဖြစ်စီတင်လျင်အစင်ပေါင်း 8,000 ပြန်တန်းပေးဖို့အတွက်လိုအပ်တာဖြစ်ကြောင်း IATA ကချက်တပင်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီလုပ်ငန်းအတွက်တည်ယူပို့ဆောင်ရေးအပြင်လုံခြုံရေးဆိုင်ရာအစီအမံတွေနဲ့နေဆက်ကျော်ဖြတ်ရေးဆိုင်ရာလုပ်ငန်းစဉ်တွေမှာပါဦးဆောင်ပြီးပူးပေါင်းဆောင်ရွက်ကြဖို့လဲ IATA အကြီးအကဲကကမ္ဘာနိုင်ငံအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်။စက်တင်ဘာလ17ရက်နေ့ဟာ2000ခုနှစ်က American ပြည်တော်စု New York, Virginia နဲ့ Pennsylvania ပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခတ်မှုကြောင့်လူပေါင်း 3,000 နီးပါးသေဆုံးခဲ့ရတဲ့ 9/11 နှစ်ပတ်လည်နေ့ဖြစ်ပါတယ်။ Al-Qaeda ဖွဲ့ဝင်19ဦးကလေယာဉ်တွေကိုပြန်ပေးဆွဲပြီးအဲ့ဒီအကြမ်းဖက်တိုက်ခတ်မှုတွေကိုလုပ်ခဲ့ကြတာပါ။အခုဆို 9/11 အကြမ်းဖက်တိုက်ခတ်မှုဖြစ်ပွားခဲ့တာ19နှစ်ရှိခဲ့ပါပြီ။1941ခုနှစ်ကပလင်းစိတ်ကံကိုဂျပန်တွေဝင်ရောက်တိုက်ခိုက်ခဲ့မှုနောက်ပိုင်းAmerican တမိုင်းမှာဖြစ်ခဲ့တဲ့ဒီအဆိုးအဝါဆုံးအကြမ်းဖက်တိုက်ခတ်မှုကြောင့်လုံခြုံရေးအပေါ် American တွေရဲ့အမြင်သဘောထားကိုထောင်ရပြောင်းလဲသွားစေခဲ့တဲ့အပြင်အဲ့ဒီချိန်ကသမရဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့ George W. Bush ကအကြမ်းဖက်လုပ်ရအပေါ်မှာစစ်ကြေညာပြီး Afghanistan ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ American ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေကအဲ့ဒီချိန်က Afghanistan နိုင်ငံမှာအာဏာရနေတဲ့ Taliban တွေကိုဖျောက်ချနိုင်ခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်မှာအယ်ကိုင်ဒါခေါင်းဆောင်အိုဆာမာ ဘင်လာဒင်ကိုအမေရိကန်ကနှစ်တန်ကြာလိုက်လံရှာဖွေခဲ့ပြီး2017ခုနှစ်မေလကသူ့ပုံအောင်နေတဲ့ပါကစ္စတန်နိုင်ငံအဘူတာဘတ်မြို့နေမှာအမေရိကန် Navy Sea 2တပ်ဖွဲ့ကဝင်ရောက်စီးနင်းပြီးသူ့ကိုအသေးဖမ်းဆီးနေခဲ့တာပါ။အမေရိကန်ပြည်ထောင်စုအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်မှာကျက်သပရင်းနေမှာလဲတုံးမီတွေအကြီးကျယ်ဆက်လက်လောင်ကျွမ်းနေပြီးတေဆုံးရသူကအနည်းဆုံး3ဦးရှိနေပြီဖြစ်တယ်လို့နေင်ပေါင်းရာနဲ့ချီပျက်စီးခဲ့ရပါတယ်။အပူချိန်ကတိတ်မြင့်မားနေတယ်လို့လေပြင်းတွေပါတိုက်ခတ်နေတာကြောင့်ကယ်လီဖိုးနီးယားပြည်နယ်ထဲမှာအကျယ်ဝန်းအပြင်ဟိုက်တက်တန်းကျော်မီးလောင်သွားခဲ့တာဖြစ်ပြီးဒါဟာမနစ်ကတော်မီလောင်ကျွမ်းသွားတာချေတိတိသားသားပိုများနေတာပါ။ကယ်လီဖိုးနီးယားပြည်နယ်က Sierra Nevada တောင်တန်းတစ်ကျောင်းမှာတော့နေင်ပေါင်းရာထောင်ချီပြီးမီးလောင်ခံရတာပျက်စီးတာတွေရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်း Oroville မြို့ကလေးမှာတော့သတင်းမပေါင်းများစွာတော်မီကံခံရခြင်းမှာအင်္ဂါဗုဒ္ဓဟူးနေ့ကတနအီ45မိုင်နှုန်းနဲ့လေပြင်းတိုက်ခတ်ခဲ့တာကြောင့်မီးအားပိုကြီးခဲ့ရပြီးဒီမီးကြောင့်တေဆုံးရသူက3ဦးရှိနေပါတယ်။ Tommy Jang, California, Pinerega, Muda, Win, Shiku, Beta Yagani, Potahu Negaro, Sashiku, Salongo, Baked Library, Pinet de Loma, Tommy, a teacher, Long Jamhuga, Nadaz and Tamane, Shinibare.
American Tamane Pajamavada, Season Ugo, Manachonaigani, Conanariti, Pinomida Nestle, Kilohat, Disney Titonia. Pinometer lazy, kilohertz, conle titonia. Pinometer nazette, kilohertz, nashit congane. Pinometer diaguze, kilohertz, dinga congarogan, tole vinyarishin.
Yamatoma, Vue American Dian, also Yamanakindri and Rigo, Stella, Jinya, Pidolame, the Maniama Septimana, Sayan Yava, Jamain, Alza, when you turn out to Pian Jinya, Jaya, Covid 19, Kuset, Duluna, the Nautatia, Liz and Nia, Tipu like Daja, Susubong Yoga, Kuset, Nutopia, Nase U, Shitwabi, Chipare, Septimana Sayan, Edre, Dakwanamuna, Susubong, Nutong Liz, Kunakuni Tega, Agudo Yoga Pokuset, Tadu, Tia, Liz, Jogo, Tatria, Chipare, Aguti, Mimanayama, Covid 19. ဒီစစ်စစ်စံတမှုတသိန်း9000ကျော်ပြုလုပ်ခဲ့ပြီးတဲ့အထက်ကယောဂပုဂ္ဂိုလ်ဆက်သူ2250ဦးယောဂပုဂ္ဂိုလ်ကင်းစင်သွားသူ630ဦးရှိပါတယ်။မြန်မာနိုင်ငံမှာဩဂုတ်လ8ရက်ကစလို့ပြည်တွင်းကူးစက်မှုတို့မြင့်တက်လာနေတာဖြစ်ပါတယ်။ ရကမြကသကဖွရုကထာနေ်နရေမှုနှ့်လူသာခြင်းစာမှုဆရာနှိနိုင်ရေမှုအလာအကကခခ်ထု်ပြန်လိုက်ပါ။အ်ပတိပကတွေတ်စ်မာသူရေကဖြ်ပွားခဲ့တ်ပွဲကြောင်အရသာသေဆုံးတရာရှိခဲ့ပြီလူတေအေးတာမီလောင်ပြစ်ခဲ့သလိုလူထောင်ပေါင်းများစွာထပြေခဲ့ရတယ်လို့လဲအလာအမကရမ်ကပြောပါတ်။ မကြသေးခင်ရတုံးကလည်းမြေပုံမြို့နယ်မှာပုံစံတွေကြောက်ခဲ့တာကြောင့်လူပေါင်း1000လောက်အိုးရင်စွန့်ခွာခဲ့ရတယ်လို့ကလင်းရတုံးအပါဝင်လူလေးဦးသေဆုံးခဲ့ရကြောင်းနဲ့ကလင်းရတုံးအပါဝင်လူနောက်ထပ်ဆလေးဦးတန်ရရှိခဲ့တယ်လို့လည်းဒေသခံသတင်းရင်းမြစ်တွေကဖော်ပြထားတယ်လို့ဆိုပါတယ်။နိုင်ငံတကာဥပဒေအရပြစ်ပကအတွင်းနှစ်ဖက်တိုက်ခိုက်နေသူတွေအနေနဲ့အရသားတွေကိုအကာအကွယ်ပေးရမှာဖြစ်တာကြောင့်လ ိုင်ဝမ်တွေကနေဆိုင်းငံ့ထားလိုက်ပြီလို့ဥရောပလွှတ်တော်ကစက်တင်ဘာလ10ရက်ကျသပြီးနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီလိုဆိုင်းငံ့ဖို့ကို Conference of Presidents လို့ခေါ်တဲ့ဥရောပလွှတ်တော်ဥက္ကဋ္ဌနဲ့နိုင်ငံရေးအစုအဖွဲ့တွေရဲ့ဥက္ကဋ္ဌတွေပါဝင်တဲ့အဖွဲ့ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာရွန်ဂျာရီပေါ်ဆက်ပြီးကျူးလွန်နေတဲ့ရာဇဝတ်မှုတွေအပေါ်တုံ့ပြန်ဖြေရှင်းဖို့ပြက်ကွက်နေတာနဲ့ဒီလိုကျူးလွန်မှုတွေရှိနေတဲ့ဆိုရာကိုလက်ပခံတာကြောင့်အခုလိုဆိုင်းငံ့ထားလိုက်တာလို့လည်းပြောပါတယ်။ဥရောပပါလီမန်က1990ပြည်နှစ်မှာဒေါ်ဆန်းစုကြည်ရဲ့ဒီမဒီမိုကရေစီစွမ်းဆောင်ချက်တွေအပေါ်ချီးကျူးကွန်ပျူတာအနေနဲ့လွတ်လပ်စွာတွေးခေါ်ပြောင်းပြင်ခြင်းဆိုင်ရာဆာခါရော့ဖ်စုကိုချီးမြှင့်ခဲ့တာပါ။ဆာခါရော့ဖ်စုရွေးချယ်ရေးဥရောပလွှတ်တော်မှာလွှတ်တော်အမတ်တွေစုချီးမြှင့်ခံရသူတွေအရပ်ပဲလူမှုအဖွဲ့အစည်းတွေပါဝင်ပြီးအနောက်ဥရောပနိုင်ငံတွေနဲ့နိုင်ငံတကာအကြားဒုက္ခရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ရည်ရွယ်ပြီးဒီစုကိုချီးမြှင့်တာလည်းဖြစ်ပါတယ်။ဒီစုကို1990ပြည်နှစ်ကရရှိပြီးနောက်တစ်နှစ်အကြာမှာဒေါ်ဆန်းစုကြည်နိုဘယ်ဆုချီးမြှင့်ခံရတာဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်လောက်ဆူအူမာဝေကမ်းခြေကိုရောက်ရှိနေတဲ့ရွန်ဂျာမွတ်စလင်တွေကအမျိုးသားတူစေယုံတရားကုသနေရကစစ်တပ်ပြည်ကတည်ဆုံသွားတယ်လို့အင်ဒိုနီးရှားရောက်ရွန်ဂျာဒုက္ခသည်အရေးကိုင်တွင်နေသူပြောခွင့်ရတဲ့ဦးက VOA ကိုပြောပါတယ်။ပြောခွင့်ရမတ်ဆူကီကရွန်ဂျာနောက်ထပ်တူတည်ဆုံသွားတယ်ဆိုတာမှန်ကန်ကြောင်းနဲ့ဦးကျယောဂါနဲ့တည်ဆုံသွားတာဖြစ်ကြောင်းအတည်ပြုပြောကြားခဲ့ပါတယ်။အခုတည်ဆုံသူဟာအာချေပြည်နယ်ကိုဆက်လက်တည်ဆင်းနေရောက်လာတဲ့ရိုဟင်ဂျာ300ဝန်းကျင်တဲကဒုတိယမြောက်တည်ဆုံသူဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကနေရေချောင်းကတဆင့်ခုနလတခီးဖြတ်တန်းပြီးအင်ဒိုနီးရှားနိုင်ငံကိုရောက်ရှိလာကြတဲ့ရိုဂျာတုတ်ကဒယ်ရီအားလုံးကိုအင်ကာနေကကိုဗစ် -19 ရောဂါစမ်းသပ်စစ်ဆေးမှုတွေပြုလုပ်ခဲ့တာပါ။စမ်းသပ်ပြီးနေ့ရက်အကြာမှာရရှိတဲ့ရလဒ်တွေအရတုတ်ကဒယ်အားလုံးရောဂါပိုးကင်းစင်ကြပါတယ်။နိုင်ငံကမှာတုံ့နှုံနေတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမြန်မာစုရကကိုစစ်တပ်ကပါလက်ပကံပယ်ချထားပေမဲ့ဘင်္ဂလားဒေ့ရှ်တုတ်ကဒယ်စကန်တွေကိုရောက်ရှိနေတဲ့တုတ်ကဒယ်တွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ရှိတယ်လို့ပြောဆိုထားပါတယ်ခင်ဗျာ။တော်တရုတ်ပြည်နယ်တွေကကျွန်းတွေအပေါ်တရုတ်ချီဆိုင်စခန်းတွေတိစောက်ရမှာကူညီခဲ့တဲ့တရုတ်ပိုင်ကုမ္ပဏီတွေနဲ့အတူစီးပွားရေးလုပ်နေတာတွေကိုပြန်ပြီးစဉ်းစားကြဖို့အရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတိုက်တွန်းလိုက်ပါတယ်
။ We consider business dealings with the very state-owned companies that control the ASEAN coastal states in the South China Sea.
တောင်တူပင်လယ်တွေကအာဆီယံကိုင်ဝရန်နိုင်ငံတွေကိုအနိုင်ကျင့်တဲ့နိုင်ငံပိုင်ကုမ္ပဏီကြီးတွေနဲ့စီးပွားရေးအတူလှုပ်ဆောင်နေတာကိုပြန်စင်စားကြပါ ချီကွန်မြူနစ်ပါတီကကျွန်တော်တို့နဲ့ကျွန်တော်တို့ပြည်သူတွေအပေါ်မထင်မဲ့မြင်အနိုင်ယူသွားတာကိုမခံယူပါနဲ့လို့ဝန်ကြီးပုံပီယိုကအာဆီယံနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတိုက်တွန်းသွားတာဖြစ်ပါတယ်တောင်တူပင်လယ်တွေကနယ်မြေစေပိုင်းတချို့ကိုပိုင်ဆိုင်တယ်လို့ကြေညာထားတဲ့ဖိလစ်ပိုင်ဗီယက်နမ်မလေးရှားနဲ့ဘရူနိုင်းနိုင်ငံကြီးဝန်ကြီးတွေနဲ့အတူအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့ဗီဒီယိုကတစ်ဆင့်စတူဒီယိုဘက်မှာအမေရိကန်နိုင်ငံကြီးဝန်ကြီးပုံပီယိုကအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်အခုကျင်းပနေတဲ့အာဆီယံစီးပွားရေးအင်ရှင်နိုင်ငံဖြစ်တဲ့ဗီယက်နမ်နိုင်ငံကနိုင်ငံကြီးဝန်ကြီးဖမ်ဘင်မင်းကတော့ပုံပီယိုရဲ့ပြောကြားချက်ကိုလိုက်လိုက်လဲလဲကြိုဆိုခဲ့ပြီးအာဆီယံအမေရိကန်ဆက်ဆံရေးကနှစ်ဖက်အကျိုးစီးပွားတွေကိုဆောင်ကျင်းပေးနေတယ်လို့ပြောပါတယ်1969ခုနှစ်ကတည်ထောင်ခဲ့တဲ့အာဆီယံအဖွဲ့ဟာအမေရိကန်နဲ့တရုတ်နိုင်ငံကြားတနေ့တခြားပုံပီးတင်းမာလာနေတဲ့ဆက်ဆံရေးကြောင့်အနည်းရကျက်နေတဲ့အနေအထားကိုရောက်နေတာဖြစ်ပါတယ်ရုရှားနိုင်ငံတောင်ပိုင်းမှာဒီလနောက်ပိုင်းမှာကျင်းပလို့ရှိတဲ့ရုရှားနဲ့တရုတ်တပ်တွေဦးဆောင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုမှာမြန်မာအပါအဝင်တခြားနိုင်ငံများပြားလည်းပါဝင်လိမ့်မယ်လို့တရုတ်ကကွယ်ရေးဝန်ကြီးဌာနကကြေညာပရိနိကကြေညာလိုက်ပါတယ်Caucasus 2020လို့အမည်ပေးထားတဲ့ဒီစီးရေးလေ့ကျင့်မှုမှာပါဝင်မဲ့ဗိန်းတပ်စစ်သုံးရင်တွေနဲ့အပေါ်စားလက်နက်တွေကိုတရုတ်နိုင်ငံရဲ့နောက်ဆုံးပေါ်တည်ဆောင်ရေးလေရင်နဲ့စီးရေးလေ့ကျင့်မဲ့နေရာကိုတည်ဆောင်ပေးပို့သွားမှာဖြစ်တယ်လို့တရုတ်ကကွယ်ရေးဝန်ကြီးဌာနကကိုကာပီ AP သတင်းဌာနကပြောပါတယ်စီးရေးလေ့ကျင့်မှုတွေကိုစက်တင်ဘာလ21ရက်နေ့က26ရက်နေ့အထိပြုလုပ်မှာဖြစ်ပြီးရုရှားတရုတ်မြန်မာပါကစ္စတန်အီရန်ဘယ်လာရုစ်အမေရိကန်နိုင်ငံနဲ့တခြားနိုင်ငံတွေပါဝင်မှာဖြစ်ပါတယ်။ကာယောကဆက်ရောက်နေချိန်မှာစီးရေးလေ့ကျင့်တာဖြစ်လို့တရုတ်နဲ့ရုရှားနိုင်ငံဆက်ဆံရေးအတွက်အထူးတလဲအနှစ်သာရအတိတ်ပဲရှိတဲ့စီးရေးလေ့ကျင့်မှုတစ်ခုဖြစ်တယ်လို့လည်းတရုတ်နိုင်ငံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပောက်ကြနေမနပိုင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ဒီဝေမြန်မာပိုင်းရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်မခင်မျိုးသက်ပါ။မြန်မာနိုင်ငံမှာ COVID-19 ကာယောဂါဆိုင်ရာအသိပညာပေးလုပ်ငန်းတွေအတွက် speaker drone သုံးနိုင်ဖို့မြန်မာ engineer တွေအကူအညီပေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကမောင်းလူမဲ့လေယာဉ်သုတေသနဌာနပမောက္ခဌာနမှူးဒေါက်တာသဲမောင်မောင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုစပြောပါတယ်။
ဒီ COVID-19 ရောဂါကျွန်တော်ကြူဝမ်းမှာဖြစ်နေတယ်။အများနိုင်ငံပါတယ်သုံးရလေးဆိုကြည့်လိုက်တဲ့အခါမှာ speaker drone သုံးရတယ်ဆိုတော့ဒီသိရကြအောင်လို့ဒါကျွန်တော်ကမောင်းသူမဲ့နေသူတင်နာဌာနအနေနဲ့ဒီ speaker drone ကိုကျွန်တော်တို့စီမှာရောဂါပုံမရောက်ခင်တူတင်ပြီးတော့ကျွန်တော်ကသူတင်နာပြုဆောင်ရွက်ခဲ့ရပါတယ်။အဲဆောင်ရွက်ခဲ့ပြီးတော့ကျွန်တော်ကျွန်တော်ပညာရေးဝန်ကြီးဌာနကိုတင်ပြပြီးတော့ပညာရေးဝန်ကြီးဌာနမှာဒါအစဉ်စဉ် COVID committee ကြီးတင်ပြပြီးတော့ဒီ speaker drone ရဲ့အသုံးအနှုန်းကိုသိရှိသွားပါတယ်။အဲကြောင့်မို့ကျွန်တော်တို့ကဒီ speaker drone ကိုဒီကျမကြီးဆိုင်ရာအသိပညာရေးလုပ်ငန်းတွေမှာဒါအရေးကြီးတဲ့ဒီနှုတ်ဆိုရေးအိစအသုံးပြုချနိုင်နေဆိုပြီးတော့ဒီကဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်ခင်ဗျာ။ဟုတ
်ပညာရေးလုပ်ငန်းတွေအတွက်ပါအထောက်အကူပေးရဆိုတာဘယ်လိုမျိုးပုံစံနဲ့ဒီအထောက်အကူပေးလဲပြောပြပေးပါရှင်
။အဓိကကိုဗစ် -19 ရောဂါကအဓိကကျွန်တော်တို့ပထမဆုံးဟိုကပ်ရကပ်ရဲ့ပထမဆုံးကပ်ရောဂါဖြစ်နေပုံပေါ့။အဲဒါဆိုအရေးကြီးတာကကျွန်တော်တို့ပြည်သူတွေကဒီကယောဂါကြောင့်နားလေဘူးကာွယ်အေးလုံးလေးဆောင်ရွက်ရမလဲဆိုတာသိဘူးပေါ့နော်။ဒါဒီအချိန်ကာလကပထမဆုံးဟာလည်းဖြစ်တဲ့ကြောင့်လို့ဒါအတိပေးလုပ်ငန်းတွေလုပ်ဖို့လုပ်ငန်းတွေဆောင်ဖို့အရေးပါတဲ့ဒါလုပ်ငန်းတစ်ခုဖြစ်ပါတယ်။နောက်ဆိုဒီကယောဂါတင်လဲဖြစ်တယ်ဘလူကာွယ်မှန်းလည်းမသိဘူး။နောက်ပြီးတော့အချိန်နဲ့တပြေးညီထိထိရအောင်လည်းပြည်သူတွေစီကိုအမြန်ရောက်ချင်တယ်ပေါ့နော်။အဲ့ဒီအရာကြီးကြောင့်မလို့ဒါကျွန်တော်ကဒုံးကိုအသုံးချပြီးတော့ဒုံးကစပီကာတက်ပြီးတော့ပေါ့နော်။မြင့်မီမီတာ90ခန့်နေပြီးတော့ဒါအသုံးချပြီးအောက်ကနေကျွန်တော်တို့ဒါမိုက်နေပေါ့နော်။အော်မယ်တစ်ခါအတန်သွန်ထားမယ်။ကိုပြောချင်တဲ့အောင်ဒါမျိုးလုပ်မယ်ဆိုရင်ကျွန်တော်တရက်ကွက်ကိုဟာကျွန်တော်တို့ဒုံးနဲ့နှစ်ခေါက်လောက်တက်လိုက်ရုံနဲ့ဒါရက်ကွက်မှာရှိတဲ့လူတွေကိုထိပေါ့နော်။အချိန်ကုန်ပြီးမှထိထိမိမိနဲ့ပေါ့နော်။သိရှိရမယ်ဆိုအောင်ကျွန်တော်တို့အဲ့လိုရည်ရွယ်ချက်နဲ့ပေါ့။ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်
။ဆက်အခုအသုံးချနေပါလေဆ
ရာ။ဟုတ်ကဲ့။အဲကျွန်တော်တို့ဒီ speaker တော့ဘုရောအပြီးခဲ့တဲ့အဲဒါကို COVID-19 ဒါ first wave မှာကနေဘုရောအဲကျွန်တော်တို့ဒီရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တချို့မြို့နယ်ဒီ speaker တော့ကိုတုံးချပြီးတော့အဲဒီပြည်နယ်နိုင်ငံတွေဒါဆောင်ရွက်ပေးနိုင်ရပါတယ်ခင်ဗျ။ဟုတ
်ကဲ့ရန်ကုန်တိုင်းနဲ့လားဆက်တခြားတိုင်းတွေရောဟိုတိုင်းနဲ့ပြည်နယ်တွေအများကြီးရှိတယ်အခုဆိုရင်ရခိုင်ပြည်နယ်ဘက်မှာရှိတယ်ဆရာတို့ဒါအတွက်ကိုဟို speaker drone ကိုဖြန့်ဖြူးဖို့ဘာလို့အစီအစဉ်တွေဘာတွေလုပ်နေပါလဲဆရာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးအချိန်ဇာစတင်ဆောင်ရွက်ရမှာလို့အဲပထမဆုံးနေတော့ဇာကျွန်တော်တို့ဒီမှာရှိတဲ့ဒီနေရာမှာပေါ့နော်ပစ္စည်းပေါ်မူတည်ပြီးဒါတည်ထွင်ခဲ့တဲ့ပြဿနာပထမတကြီးကတော့အဲ့ချိန်ကတော့ရန်ကုန်ကဒါအရင်ကြီးတဲ့ကိုဗစ်ဒုနာအများဆုံးနေရာဖြစ်တဲ့ကြောင့်ရန်ကုန်ကိုကျွန်တော်တို့ပထမဆုံးနေခဲ့တာပေးရမူကန်နိုင်ငံချင်းဖြစ်ပါတယ်တကယ်တော့ကျွန်တော်တို့စပီကာလုံးမှာကဒီစပီကာအပြင်ဒါအခြားဖန်ရှင်တွေလည်းပါသေးရဲ့ခင်ဗျအခြားဖန်ရှင်ကပါလဲဆိုတော့ကျွန်တော်တို့စပီကာတုံးမှာပန်ငါ6လက်ကိုအသုံးချနိုင်ပါတယ်အသုံးကျတက်စင်ထားပါတယ်နောက်တစ်ခုကတော့တည်ဆောင်နိုင်တဲ့ weight ကကျွန်တော် 2 kg တည်ဆောင်နိုင်မှာဖြစ်ပါတယ်အဲကျွန်တော်တို့စပီကာက800 g ပဲရှိသေးရပါဘူးစပီကာရဲ့ weight ကအဲဆိုကျွန်တော်ကနောက်ထပ် 1 kg ကျော်ကျော်ဦးကျွန်တော်တို့လိုအပ်တဲ့စေဝါဟုတ်လားအဲစားတဲ့28တုံးမဟုတ်ဆက်တဲ့စားတဲ့ဟာမျိုးပေါ့ deliver လုပ်နိုင်တဲ့အဆင့်မျိုးရောက်ထိတာပါအဲ့တော့ကကျွန်တော်တို့စပီကာတွေမှာဗားထက်ပါလိမ့်လေဆိုတော့ကျွန်တော် real time monitoring လုပ်နိုင်တဲ့ကင်မရာပါလိမ့်မယ်။အဲ့တော့စပီကာတော့ပေါ်တက်သွားပြီဆိုရင်ဒီအောက်ကကင်မရာနဲ့တိုက်ရိုက်ကြည့်ရှုပြီးတော့ဟလာအောက်မှာလူစုလူဝေးဖြစ်နေလားဒါမှမဟုတ်အောက်မှာကျွန်တော်တို့ဒီအောက်ကမြင်ရင်းအနေထားကိုနော်ဒါသိရှိနိုင်ဖြစ်ပါတယ်။အဲ့တော့စပီကာတော့အောက်ကလည်းတိုက်ရိုက်ကျွန်တော်တို့ဒီ wireless စနစ်နဲ့လိုအပ်တဲ့ညွှန်ကြားချက်တွေကိုပေးနိုင်တယ်လို့ကကျွန်တော်တို့ဒီကိုအတိအကျမှအတိပေးခြင်းနဲ့ဒီစာသားတွေတချင်းတွေကိုလည်းကျွန်တော်တို့ကဒီ memory stick နဲ့ထည့်ပြီးတော့ဒါ repeat ပေါ့နော်အဲတစ်ခါတစ်နေ့လေးကျွန်တော်တို့အဲအပြီးသူတွေကိုအတိပေးရတဲ့ငန်းလေးကိုဆောင်ရင်းနိုင်မှာဖြစ်ပါတယ်ကျွန်တော်တို့ဒီဟာကိုလည်းဘယ်လောက်အမြင့်တက်ရင်ဟလာဘယ်လောက် distance ထိဒါကြားနိုင်နေဆိုရအောင်လေကျွန်တော်ဒါအသေးစိတ်ကျွန်တော်တို့သူစဉ်းစားထားမှအနေနဲ့ဒါ research လုပ်ပြီးတော့မှကျွန်တော်ဒါပေးရနိုင်ငယ်ချင်းဖြစ်ပါတယ်
အဲ့ဒါ speaker drone ကဒီအတန်နဲ့အသိပညာခြံလေးကိုလည်းကောက်ဆရာဆောစောပြောလို့ဆိုပစ္စည်းတွေပါဟုတ်ပါဘူးတည်ပို့နိုင်တဲ့အဖြစ်လုပ်နေတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျာ
မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကုသရေးလုပ်ငန်းတွေမှာပုဂ္ဂလိကကျန်းမာရေးပညာရှင်တွေရဲ့အင်အားကိုပါယူပြီးအစိုးရကျန်းမာရေးဝန်ထမ်းတွေနဲ့အတူလက်တွဲဆောင်ရွက်ဖို့ပုဂ္ဂလိကကျန်းမာရေးပညာရှင်တွေကတောင်းဆိုနေကြပါတယ်။တနိုင်ငံလုံးမှာကိုဗစ်ကူးစက်မှုမြင့်တက်လာနေပြီးကုသရေးပိုင်းလှုပ်ဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကြောင့်ထိခိုက်မှုများလာတာနဲ့အမျှအခုလိုတောင်းဆိုလာကြတာပါ။ဒီအချိန်လေးပေါ်မှာအစိုးရဘက်ကလည်းပြင်ဆင်လာနေတဲ့အကြောင်းပြောပြသွားမှာပါ။ကျမမိခါပါပြီးခဲ့တဲ့ဩဂုတ်လအတွင်းကစပြီးကိုဗစ်တကြော့ပြန်ကူးစက်မှုကတိုးလာတယ်လို့တေဆုံးသူအရေးအတွက်ကလည်းတိုးလာနေပါတယ်။ကျန်းမာရေးစောင့်ရှောက်မှုအားနည်းတဲ့မြန်မာနိုင်ငံမှာတနိုင်ငံလုံးနီးနီးပိုးပြန့်နှံ့နေတာကြောင့်အဓိကကာကွယ်ကုသပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေမှာအင်အားနဲ့ဝင်မမျှတဲ့ကာကွယ်မှုတွေပေးနေရတာမို့ပြည်သူတွေကရှေ့တန်းစိုက်စစ်ပြိုလဲကျလာမှာကိုစိုးရိမ်လာတာတွေရှိလာပါတယ်။ကျမရေးဝန်ထမ်းတွေထိခိုက်မှုများလာတာနောက်ပြီးပိုးကူးဆက်ခံရမှုများလာတာပေါ့ရေရှည်မှာအစိုးရကျမရေးဝန်ထမ်းတွေအနေနဲ့ကာကွယ်ပေးနိုင်မှုနဲ့ခုခံကာကွယ်ရေးပိုင်းအားရလာမှာမို့ကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျမရေးပညာရှင်တွေပါပါဝင်လှုပ်ဆောင်နိုင်ဖို့ကျမရေးဝန်ကြီးဌာနဘက်ကစဉ်းစားတော်ဖို့တိုက်တွန်းလိုက်သူကတော့မြန်မာနိုင်ငံဆရာဝန်အတင်းကဒေါက်တာမြင့်ဦးပါ
ဒီရှေ့တန်းမှာတိုက်နေရတဲ့ကိုဗစ်လူနာတွေပဲဖြစ်ဖြစ်တော့ quarantine လို့ပဲကူးစုနေရတဲ့လူနာတွေနောက်ခါကျ isolation ward မှာလုပ်နေရတဲ့ဆရာဝန်တွေပေါ့နော်ဒီဆရာဝန်တွေအကုန်လုံးဟာဒီကနေ့တိအိုက်ကျမှာတယောက် positive ဆိုရင်အဲ့လူတွေကိုလိုက်ပြီး quarantine လုပ်တော့ကျွန်တော်တို့လူကျွမ်းကျင်တဲ့လူတွေဆုံးရှုံးတာပေါ့ဒီကမ္ဘာဟိတသမားတွေကလည်းငါတို့ချီဒုက္ခပဲဆိုတော့ကြောက်လာအဲ့တော့အစိုးရနဲ့ကပူးပြင်းမှုအားနည်းနေတဲ့ပုံစံပေါ့နော်တကူတဲကူကအစိုးရပြည်ပိုင်းကပုဂ္ဂလိကစံပယ်ဝန်ထမ်းတွေပေါ်မှာသူကဝန်ထမ်းမဟုတ်တော့ထိန်းချုပ်ရခက်တယ်ဆိုတော့အယူဆရှိနေတယ်ပုဂ္ဂလိကစေယောင်ကလည်းအဲ့တော့မလုပ်ရဲဘူးမကင်ရဲဘူးပုဂ္ဂလိကလည်းမကူရဲတော့အကုန်လုံးအစိုးရစီမှာလည်းပြုံတိုးတာဒီအားနည်းချက်ကအခုမှကိုဗစ်မှာကျွန်တော်အကြီးကျယ်ပြသတာပဲကိုဗစ်မဟုတ်တဲ့ဒွေတို့စီဂျိုတို့တော့ဒုစင်နာဒါတွေအကုန်လုံးမှဒုက္ခရောက်တော့တာပေါ့ပုဂ္ဂလိကကန္ဓာကလူတွေကိုပြန်ပြီးသုံးဖို့လိုပြီးဆိုတော့သိရမယ
်လက်တလောရန်ကုန်တိုင်းအတွင်းပိုကူးဆက်မှုပုံမြင့်လာတာမို့အစိုးရဘက်ကကွရန်တင်းစင်တာတွေထပ်တိုးထည့်ဖို့လှုပ်ဆောင်နေရတယ်လို့တိကျခွဲထားသူတွေအတွက်ရန်ကုန်ကလူမှုရေးအသင်းအဖွဲ့ပြီးစေတနာဝန်ထမ်းတွေအနေနဲ့ကူညီဆောင်ရွက်ပေးဖို့အစိုးရဘက်ကဖိတ်ခေါ်ထားရပါတယ်တချိန်ထဲမှာပဲအစိုးရဘက်ကလည်းကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ပြင်ဆင်မှုတွေစတင်လုပ်ဆောင်နေပြီလို့ကျန်းမာရေးဝန်ကြီးဌာနရဲ့ပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာစန်းနိုင်ဆိုတာ VOA ကိုခုလိုပြောပြသွားပါတယ
်။လက်ရှိအနေအထားရပြောရရင်တော့ဟိုထိတာရတော့မှန်တယ်။ဒီကနေ့ impact ဖြစ်တော့အောင်တော့မဟုတ်ဘူးပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဒါကြီးပေါ့နော်။စဉ်းစားထားပါပဲ။ပြီးတော့ကျန်းမာရေး step ပေါ့နော်။ဆောင်ရွက်နိုင်တဲ့နာပြောတဲ့ policy strategy တွေလည်းဒါကျွန်တော်တို့တုံ့တက်နေရှိပါတယ်။ကြာနေနေ ဒီလုပ်ငန်းတွေပေါ့နော်ဒါတွေကတစ်ခုပြီးတစ်ခုပေါ်ထွက်လာဖို့ရှိပါတယ်ခင
်ဗျ။ဒါရတော်တော်များများကူးဆက်လာတာမို့ကျေးလက်တွေကစေးုံစေးကန်းတွေနဲ့ကျေးလက်ကျမကြီးဌာနခွဲတွေမှာကျမကြီးဝန်ထမ်းအင်အားပိုလိုအပ်လာပါတယ်။ဝန်ထမ်းလိုအပ်ချက်အများများဖြစ်လာပြီးကျမကြီးကဏ္ဍမှာဆရာဝန်နဲ့တူနာပြုအပါဝင်ဝန်ထမ်းလိုအပ်ချက်ကစေးုံတိုင်းလိုလိုမှာရှိနေပါတယ်။ကျမကြီးဝန်ကြီးဌာနရဲ့တင်ကြားရေးတောင်းရန်ဒေါက်တာတန်းနိုင်စုကတော့အခုလိုလူငါတွေထပ်တိုးလာတဲ့အပေါ်ကုသရေးလုပ်ငန်းစဉ်တွေထပ်ဆောင်လုပ်ဆောင်နိုင်ဖို့အတွက်ကျမကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကအစီအစဉ်တွေတည်ချရေးဆွဲလုပ်ဆောင်နေပြီလို့ဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုသွားခဲ့ခြင်းမရှိပါဘူး။မြန်မာနိုင်ငံဆရာဝန်အတင်းကဒေါက်တာမြင့်ဦးကတော့နောက်ထပ်တိုးလာမယ့်သူတွေအတွက်ပါ quarantine center အသစ်တွေရှာဖွေဖို့ထက်ပုဂ္ဂလိကဆေးရုံတွေနဲ့အစိုးရဘက်ကပူးပေါင်းဆောင်ရွက်တာမျိုးလုပ်တာကပိုပြီးအကျိုးသက်ရောက်မှုရှိစေမယ်လို့သူကအကြံပြုပါတယ်
။ပုဂ္ဂလိကကဏ္ဍဆရာတွေကိုသူတို့လို standard ဖြစ်သွားအောင် training ပေးသူက protocol တွေရေးပေါ့ဗျာ SOP guideline တွေနဲ့ရေးအဲ့ဒါဆိုကျွန်တော်တနိုင်ငံလုံးက standard တစ်ခုဆိုလို့ရှိရင်ပုဂ္ဂလိကဆေးရုံရောပုဂ္ဂလိကဆေးခန်းရောဘယ်တော့အားလုံး level ဖြစ်လာမှာဒီဆေးခန်းတွေကိုအားပေးပြီးတော့ဒီထက်ကလူတွေတော့လည်းအလှည့်ကြ volunteer စနစ်နဲ့လုပ်ပေးတာမျိုးလို့သူခွင့်ပြုမယ်ဆိုရင်တော့အစိုးရနိုင်မယ်လို့ကျွန်တော်ယူဆပါတယ်
။ဒီကနေ့အထိမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုပေါင်း2900ဦးထိရှိသွားပြီဖြစ်ပါတယ်။ဒေသသူဦးရေက14ယောက်ထိရှိနေပါတယ်ရှင်။ကျွန်မမိခပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။လောလောဆယ်အဆင့်3အဖြစ်စမ်းသပ်နေတဲ့မျှော်လင့်ချက်အစီအစဉ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေထဲမှာအင်္ဂလန်ကကာကွယ်ဆေးစမ်းသပ်မှုမှာပါဝင်သူတဦးနေမကောင်းဖြစ်လာတဲ့အတွက်စမ်းသပ်မှုရပ်လိုက်ပါတယ်။ဒါပေမဲ့လည်းသိပ္ပံပညာရှင်တွေကတော့ဒီနာမကျန်းဖြစ်မှုဟာကာကွယ်ဆေးနဲ့ဆက်စပ်မှုမရှိနိုင်ဘူးလို့ပြောနေကြတဲ့အကြောင်း VOA သတင်းတောက် Henry Richway ပေးပို့ထားတဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွန်ညိုပါ။ AstraZeneca ဆေးကုမ္ပဏီကကာကွယ်ဆေးစမ်းသပ်မှုမှာပါဝင်သူဗြိတိန်နိုင်ငံသားတဦးဟာကြောရိုးမှကြီးရောင်းရမ်းလာတာကြောင့်ဗုဒ္ဓဟူးနေ့ကစမ်းသပ်မှုရနာကြောင်းကြေညာခဲ့တာပါ။ဒီလူနာကတော့ပြန်ပြီးတော့နလန်ထလာလိမ့်မယ်လို့ယူဆရပါတယ်။ကမ္ဘာတဝန်းကဒရာစင်လောက်ပဲရှိတဲ့မျှော်လင့်ချက်အစီအစဉ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေထဲမှာ AstraZeneca ဆေးကုမ္ပဏီနဲ့ Oxford တက္ကသိုလ်တို့ပူးတွဲစမ်းသပ်နေတဲ့ဆေးလည်းပါဝင်ပါတယ်။အစောပိုင်းစမ်းသပ်မှုတွေအောင်မြင်ခဲ့ပြီးမကြသေးခင်သတင်းပတ်တွေအတွင်းလူတွေပါဝင်စမ်းသပ်တဲ့အဆင့်သုံးမှာ American, Britain, Brazil နဲ့တောင်အာဖရိကနိုင်ငံကစမ်းသပ်ခံသူပေါင်း3000ပါဝင်ခဲ့တာပါ။အခုလူနာရဲ့နာမကျန်းဖြစ်မှုဟာကာကွယ်ဆေးနဲ့ဆက်ဆက်မှုရှိတဲ့လက္ခဏာတွေအခုထိမတွေ့ရဘူးလို့သိပ္ပံပညာရှင်တွေကပြောကြပါတယ်။ဒေါက်တာအလက်ဇန္ဒရာအက်ဒဝတ်ကရီဂျင်းတက်သူကကူးစက်ရောဂါအထူးကူပါ
You're giving the vaccine to very large numbers of people, and at any given time,
ဒါကြောင့်ခုလိုဖြစ်ရမျိုးတွေတွေ့လာမယ်ဆိုရင်လည်းဒါကဖြစ်တတ်တဲ့သဘောလိုပဲဖြစ်ပါတယ်။အရေးကြီးတာကဒီလိုဖြစ်လာတဲ့အခါစမ်းသပ်မှုကိုရပ်ထားလိုက်ပြီးအသေးစိတ်ပြန်ပြီးစစ်ဆေးကြည့်ဖို့ပါပဲ
။အခုခါမှာကာကွယ်ဆေးကိုပြန်လည်စစ်ဆေးနေပြီးအချိန်ဘယ်လောက်ကြာမယ်ဆိုတာတော့မသေးကြပါဘူး။ Britain ကျန်းမာရေးဝန်ကြီး Matt Hancock ကတော့ဒီဆေးနဲ့ပတ်သက်လို့လူလူယုံကြည်မှုရှိဖို့အခိုင်အမာပြောဆိုနေတာပါ။
It just shows how much of an emphasis we put on the safety of the vaccine.
ကျွန်တော်တို့အနေနဲ့တကယ်ကိုဒီကာဝယ်ဆေးစမ်းသပ်မှုပြည်မြောက်အောင်မြင်တာကိုဆိုင်လိုက်လေလေမြင်တွေ့ချင်ပေမဲ့လည်းစမ်းသပ်မှုတွေရပ်ပြီးပြန်ဆစ်ဆေးနေရဆိုတာကကျွန်တော်တို့အနေနဲ့ကာဝယ်ဆေးနဲ့ပတ်သက်လို့ဘေးအန္တရာယ်ကင်းရှင်းရေးအတွက်ဘလောက်လေးထားရဆိုတာပြသလိုက်တာပါပဲ
။ American နဲ့ Europe ဆေးကုမ္ပဏီကြီးကိုကူတို့ကလည်းသူတို့ရဲ့ကာဝယ်ဆေးတွေဘေးကင်းလုံခြုံရေးအတွက်ကူညီထောက်ပံ့ပေးဖို့ဒီသတင်းပတ်ထဲမှာပဲတောင်းခံခဲ့ကြတာပါ။အမေရိကန်အစိုးရကလည်းဒီနှစ်အစောပိုင်းကပဲအမေရိကန်ဒေါ်လာဘီလီယံ10မှတည်ပြီး Operation Red Speed ဆိုတဲ့စီမံကိန်းနဲ့လာမယ့်နှစ် January လမှာအသုံးပြုလာနိုင်အောင်ကာကွယ်ဆေးစမ်းသပ်ရှာဖွေမှုတွေကိုအရှိန်မြှင့်နိုင်ဖို့အတွက်ကူညီပေးထားပါတယ်။အောက်တိုဘာလထဲမှာကာကွယ်ဆေးမူကြမ်းထွက်လာနိုင်အောင်စီစဉ်ထားတဲ့အကြောင်းနိုင်ငံတော်ကကျန်းမာရေးဌာနတွေကိုအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကပြောထားပါတယ်။တကဘာလုံးမှာအဆင့်3စမ်းသပ်မှုအထိရောက်လာတဲ့ဆေး9မျိုးရှိနေပြီးလူထောင်ပေါင်းများစွာပါဝင်စမ်းသပ်ခံနေကြပါတယ
်။ It's a slow process because it depends on how many people are being infected. And of course
ဒီဘလောက်များများကူးစက်ခံရတယ်လဲဆိုတာရေဒေတာအကြီးကြီးကိုပြန့်နှံ့နေတာတွေရဲ့အကြောင်းစမ်းသပ်တဲ့လူငန်းစဉ်ကတော့ခက်ပြေးပြေးနဲ့တွားနေမှာပါ။မတူခြားတဲ့ဒေတာတွေလိုက်ရောဂါကူးစက်နေတဲ့အခြေအတွေတွေကိုလည်းတဲ့ပတ်စင်တိုင်းအတီးပြူပေးနေလေဆိုတာခင်ဗျားတို့အသိပါ
ကာကွယ်ဆေးသုံးနိုင်ပြီဆိုတဲ့အတီးပြူချက်ရလာပြီဆိုရင်တောင်မှဆေးဖြန့်ချီနိုင်ဖို့ကတော့အချိန်ယူရအောင်မယ်လို့သိပ္ပံပညာရှင်တွေကပြောကြပါတ
ယ် We need to make large amounts of the vaccine we need to fill it into little glass vials
ကာကွယ်ဆေးများများထုတ်ဖို့ဆေးတွေကိုဖန်ပလင်းလေးတွေထည့်ဖို့လိုပါတယ် နောက်ပြီးဒါတွေကိုဖြန့်ချိဖို့နဲ့လူတွေကိုကာကွယ်ဆေးဘယ်လိုပေးမလဲဆိုတာကိုလည်းအထင်ရှားရအောင်ပါ
လောလောဆယ်မှာတော့ရုရှားက Sputnik V လို့ခေါ်တဲ့စစ်တမျိုးပဲတုံနိုင်ပြီလို့အတည်ပြုထားပြီးအော်တိုဘာလထဲမှာရုရှားပြည်သူတွေကိုစပီးပေးမယ်လို့အစိုးရဘက်ကပြောပါတယ်။စေဝါပညာကျွမ်းကျင်သူတွေကတော့အဆင့်3စမ်းသပ်မှုလုံမထားတဲ့အတွက်ဒီကာကွယ်ဆေးရဲ့ဘေးကင်းလုံခြုံမှုပေါ်မှာစိုးရိမ်စရာကောင်းတဲ့အကြောင်းပြောနေကြပါတယ်ရှင်။ကျွန်မခွာညိုပါ
ဆလဘီကဘာမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဘယ်လိုသုံးသပ်ရေးသားနေကြလဲဆိုတာကြည့်ကြအောင်ပါခင်ဗျာကျွန်တော်ကြိုးစမ်းတာပါအစုလိုက်အပြုံလိုက်ဆက်ဖြတ်ဖို့ဆိုရဲအမိန့်ဟာထိဆုံးကလာတာဖြစ်ကြောင်းမြန်မာစစ်သားဟောက်နှစ်ဦးရဲ့ဝန်ခံချက်ကပြသလိုက်ခြင်းဆိုရဲကောင်းစင်နဲ့ cbc.ca မှာရေးသားထားတာကိုမူရင်းအဘော်မူရင်းအုံနှုံးပိုင်းဥစွာဖျော်ပြလိုပါတယ်မြန်မာစစ်သားဟောက်နှစ်ဦးရဲ့ထွက်ဆိုချက်ဟာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရက်စက်ကြမ်းကြုတ်မှုတွေသည်ကျွန်တော်ဆိုင်ရဲ့အစိပိုင်းတစ်ခုဖြစ်တယ်ဆိုရဲဆွဲချက်အတွက်အရေးပါတဲ့ဖြစ်စီအထောက်အထားဖြစ်လာနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာကနေဒါသံမကြီးဘော့ဘရီက CBC ကိုပြောကြားခဲ့တဲ့အကြောင်းကြီးသားထားဖြစ်ပါတယ်။ဒီစစ်သားဟောင်းရဲ့ထွက်ဆိုပြောကြားချက်ဆိုတာဟာAA ရခိုင်တပ်တော်ကမှတ်တမ်းတင်ထားခြင်းသာဖြစ်ပြီး CBC အနေနဲ့လွတ်လပ်တဲ့အတည်ပြုမှုမလုပ်ရသေးဘူးလို့လည်းဝန်ခံထားပါတယ်။ရစဲကြံကြုံမှုတွေကိုဒုက္ခသည်တွေစီကအများကြီးကြားခဲ့ရဖြစ်ပေမဲ့မြန်မာအစိုးရကဒီအဖြစ်အပျက်တွေဟာတမင်ရွယ်ချက်နဲ့ဒါမှမဟုတ်စနစ်တကျအကွက်ချပြီးလုပ်တာမဟုတ်ဘူးလို့ပဲအမြဲပြောခဲ့ပါတယ်အခုအထောက်အထားရဆိုရင်ဒီစစ်သားတွေဟာသူတို့သဘောနဲ့သူတို့လုံဆောင်ခဲ့တာမဟုတ်ဘဲ system of command လို့ခေါ်တဲ့အစဉ်စဉ်အမိန့်ပေးမှုရလုံဆောင်ခဲ့တယ်ဆိုတာစဉ်းစဉ်းသွားလိမ့်မယ်လို့ထင်ကြောင်းတမကြီးကပြောပါတယ်တာတွေဟာပြစ်မှုအစည်းအဝေးတွေမဟုတ်ဘဲလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုကြီးတွေဖြစ်ပြီးဒီလိုရက်တွေရဲ့အကျိုးဆက်ကြောင့် genocide ဆိုတာစဉ်းစားစရာဖြစ်လာပါတယ်တဲ့။ဒါပြင်တမကြီးဘော့ဘရေးဟာ2019နိုဝင်ဘာလကကော့ခ်ဆက်ဗဇာဒုက္ခသည်စခန်းကိုတာဝန်ခံသူဖြစ်ပြီးအဲဒီကဒုက္ခသည်တွေပြောပြခြင်းနဲ့အခုစစ်သားဟောင်းနှစ်ယောက်ရဲ့ထွက်ဆိုချက်တို့ဟာများစွာကိုက်ညီတယ်လို့ဆိုပါတယ်။ဒီထောက်ထားတွေဟာ ICC ခေါ်နိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးအတွက်ရော ICJ ခေါ်နိုင်ငံတကာတရားရုံးအတွက်ပါအရေးပါလိမ့်မယ်ဒီကိစ္စမှာကနေဒါအစိုးရအနေနဲ့နယ်သာလန်နိုင်ငံနဲ့လက်တွဲပြီးပါဝင်ဆောင်ရွက်နေတဲ့အတွက်ထုံညူတယ်လို့လည်းသူကဆိုထားပါတယ်။ဒီစစ်သားများဟာသူတို့ပြစ်မှုတွေကိုဘာကြောင့်ဒီလိုဝန်ခံပြောဆိုသလဲဆိုတာကိုသူကမသိပေမဲ့လူတချို့ဟာလက်ပြမလုံတဲ့အတွက်ကြောင့်သူတို့အစီအစဉ်နဲ့သူတို့လူရက်ကိုထုတ်ဖော်ပြောတတ်ကြတယ်လို့လည်းသူကဆိုထားပါတယ်။ဒီခေတ်တုန်းကသူတွေ့ခဲ့ရတဲ့အထက်တွေသူတို့အတွေ့အကြုံကိုသူတို့ပြန်ပြောကြတော့မြန်မာလူမှုကွန်ရက်မီဒီယာတွေမှာဒီလူတွေကိုအမနာပါသဘုတ်လေးလင်းရေးသားခဲ့ကြတာကိုအများကြီးတွေ့ခဲ့ရပါတယ်တဲ့အခုလိုဒီစစ်သားဟောင်းနှစ်ယောက်ကဝန်ခံပြောဆိုလိုက်တဲ့အတွက်ကြောင့်အဲဒီဒုက္ခတွေပြောဆိုခဲ့တာတွေဟာတစ်ခါတစ်စကားတွေမဟုတ်ဘူးဆိုတာအမှန်တကယ်ဖြစ်တယ်ဆိုတာသံပြားကင်းရှင်းသွားစေနိုင်မှာဖြစ်တယ်လို့လည်းသံမကြီးဘော့ဘရေးကပြောကြောင်းရေးသားထားပါတယ်ခင်ဗျသူဆက်လက်ပြီးပြောပြလိုတာကတော့မြန်မာပြည်ကကြောက်စင်းတွင်းတွေဂျူကြမှုအစီအပြောက်များတဲ့အမျက်ထွက်စီးပွားရေးဆိုတဲ့ကောင်းစင်နဲ့ geographical.co.uk မှာကတိဘတ်တင်ရေးသားထားတဲ့ဆောင်ပါပဲဖြစ်ပါတယ်။ကျောက်စိန်ဟာမြန်မာနိုင်ငံအတွက်လွန်စွာအရေးကြီးပြီး2014တနှစ်ထဲမှာ American Dollar 37 Billion ဘူးထွက်ရှိခဲ့တယ်။အဲ့ဒါဟာမြန်မာနိုင်ငံ GDP ရဲ့တစ်ဝက်နီးပါးဖြစ်တယ်လို့2015 Global Witness ကပြောကြားထားကြောင်းကိုကဖော်ပြပါရယ်။အမျိုးအစားအကောင်ဆုံးကျောက်စိန်တွေဟာ1 kg ကို American Dollar 13,000ရရှိနိုင်ပါတယ်တဲ့။ဒါပေမဲ့ဒီကရရှိရဲ့အကျိုးအမြတ်တွေဟာသာမန်မြန်မာပြည်သူတွေစီကိုမရောက်ဘူးဒီလုပ်ငန်းကိုအာဏာရှိစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီကြီးတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ခရိုနီတွေကကြီးစိုးထားကြတယ်လို့လည်း Global Witness ကိုပဲကိုကပြောထားပါတယ်သူတို့ဟာလူမှုဝန်ကျင်သဘာဝဝန်ကျင်ထိခိုက်မဲ့အခြေအနေကိုဂရုစိုက်စရာမလိုပဲနှိရှေလာများဒီလုပ်ငန်းကိုလုပ်ကင်ခွင့်တရှိထားရသူတွေလည်းဖြစ်ပါတယ်တဲ့တက်မတော်ဟာမြန်မာ economic holding limited လို့ခေါ်တဲ့ဥပိုင်နဲ့မြန်မာ economic corporation MEC လို့ခေါ်တဲ့စီးပွားရေး corporation ကြီးနှစ်ခုကိုပိုင်ဆိုင်ထားပြီးကျောက်စိမ့်လုပ်ငန်းအပါအဝင်လုပ်ငန်းပေါင်းများစွာကိုလုဆောင်နေတယ်လို့လည်းဆိုထားပါတယ်။ကျောက်စိမ့်တွင်ဒေသမှာတော့တက်မတော်အပြင် KIA ခေါ်ကချင်းလက်နက်ကိုင်တပ်ဖွဲ့လည်းရှိနေတယ်။ဒီကျောက်စိမ့်လုပ်ငန်းဟာတကယ်တော့စစ်တပ်အတွက်ကော KIA ကိုအတွက်ပါနှစ်ဖက်စလုံးအတွက်ရမငွေရရှိစေတဲ့လုပ်ငန်းဖြစ်တယ်လို့လည်းဆိုထားပါတယ်။စစ်တပ်နောက်ခံပြုကုမ္ပဏီတွေဟာ အမြဝင်ငွေတွေအမြအများရရှိနေပေမဲ့အခွန်ငွေမပေးဆောင်သလောက်ရှိပြီးသူတို့ထုတ်ယူနေတဲ့ကျောက်စိမ့်ပမာဏရဲ့59ရာခိုင်နှုန်းကနေ89ရာခိုင်နှုန်းကိုတိုင်ဝင်မှတ်ပုံတင်ထားခြင်းမရှိဘူးလို့လည်းဖော်ပြပါရယ်လက်တူတော့ပဲဘာမှမှတ်ပုံတင်စရာမလိုပဲကျောက်စိမ့်လာကောက်နေတဲ့လူပေါင်းနဲ့300ကျော်လောက်ရှိနေတဲ့အတွက်လူတွေအသက်ပြည့်စုံရွက်အခြေအနေမြန်မာနေတယ်လို့လည်းထောက်ပြထားပါရယ် EITI called Extractive Industries Transparency Initiative. The Yandada told you to win in Yindai, Fuwin, Jamanang Chilabu address. Dilunganera, whom we blow your ass, Rago, Company Riga, Suyaraba, Pobjabu, and Niva de Ere. The Tong Sangan and the Tong Set Gurma, Josin Ubris Rago, Nima, Suyara, Jatan Gabime. account help for mu are lunzo a ne ni de lu wi phan song da tha wa le khnya
you american tan ye radio ne yau nyin tan cha a chi sin ni ko american piao su washington myo daw ga ni pyo thau le pin ni ba de american piao su ma covid 19 yoga ku sat pyan wa mu a yei bo chi ni chang voe radio ne yau tan a chi sin ni ko ya yi poun san pyan pyo thau le pin ni ya ba Radio season ကို မနက် 6:00 နာရီ ကနေ 9:00 နာရီ အထိ နဲ့ ည 9:00 နာရီ ကနေ 10:00 နာရီ အထိ အချိန်တွေ မှာ ပဲ ထုတ်လွှင့်ပေးနေပါတယ်. ရုပ်မြင်သံကြား အစီအစဉ် တွေ ကိုတော့ နေ့စဉ် ည 9:00 နာရီ ကနေ 9:00 နာရီ ခွဲ အထိ ပုံမှန် ဆက် ပြီးတော့ ထုတ်လွှင့်ပေးနေရပါမှာ. VOE ရဲ့ ထုတ်လွှင့်ချက် တွေ ကို Radio နဲ့ Jerusalem တို့ အပြင် VOE Facebook အစာမျက်နှာ မှာ လည်း နားဆင် ကြည့်ရှုနိုင်ပါတယ်ရှင်.
အခုတော့ ဥအောင်ခင်ရဲ့ မြန်မာရေး သုံးသပ်ချက် ကို နားဆင် ရမှာ ဖြစ်ပါတယ်. KNU KN မြို့သားအစည်းအရုံးဦးဆောင်တဲ့ KN ဒေါ်လန်ကြီးရဲ့တက်တန်းဟာအနည်း80ကျော်ရှိလာပါပြီ။ ဒေါ်လန်ကြီးရေရှည်ခရီးကြမှာအုပ်စုခွဲထွက်မှုတွေဖြစ်ပွားလာကြောင်းအင်အားလျော့နေလာပါတယ်။ ဒါကြောင့် KN ဒေါ်လန်ကြီးကိုအသွင်ပြောင်းဖို့လိုအပ်နေကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
အစိုးရတပ်စခန်းအများဆုံးရှိတဲ့ဒေသဖြစ်နေပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့ KNU ချုပ်ကိုင်နယ်ဆိုတဲ့ဒေသပါ။ဒါပေမဲ့အစိုးရတပ်ရဲ့ပြည်နယ်မြန်မာဘူးတွေရှိကြတဲ့အတွက်ဇွန်လနောက်ပိုင်းမှာဒေသက 4,000 ကျော်ပါပွန်ကမောင်မောင်းလမ်းပေါ်မှာကြီးကျက်ဆန္ဒပြကြပြီးတပ်စခန်းတွေရုပ်သိမ်းပေးဖို့တောင်းဆိုကြပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးပြီးနောက်ပိုင်းလူအများဆုံးပါဝင်တဲ့ကောက်ွယ်ဆန္ဒပြပွဲဖြစ်ပါတယ်။ ဒေသကံတွင်ငြိမ်းချမ်းရေးကြောင်းဆိုနေကြတာဖြစ်ပါတယ်။စက်တန်း83မြင့်ရှိတဲ့ KNU ကရင်မျိုးသားအစည်းအရုံးဟာတချိန်ကတော့အစိုးရလေးတစ်ခုလိုဩဇာအရှိန်ဝါရှိခဲ့တဲ့အဖွဲ့အစည်းပါ။ဒါပေမဲ့ 1995 မှာဒီကေဘီကရင်ဗုဒ္ဓဘာသာအဖွဲ့KNU ကခွဲထွက်ပြီးမနာပလောဌာနချုပ်ကြာဆုံးသွားတဲ့နောက်ပိုင်းမှာ KNU မှာအဖွဲ့ခွဲတွေများလာပါတယ်။ကရင်ခေါင်းဆောင်အချုပ်စစ်အစိုးရနဲ့သဘောတူချက်ရယူပြီး ခွဲထည့်ပြန်တဲ့အတွက်ကရင်တပ်မဟာခုနှစ်ခုစလုံးဟာအင်အားချဆင်းလာပါတယ်။ကရင်ယူကရင်တပ်ဖွဲ့ဟာတပ်မတော်ကိုရှင်းပြနိုင်တဲ့အင်အားမရှိတော့ဘူးလို့ကရင်သတင်းဌာနကဂရန်ရီဗော်လူရှင်းနဲ့ခရော့စ်လို့စာရမ်းမှာဖော်ပြထားပါတယ်။ကရင်လက်နက်ကိုင်အဖွဲ့၄မျိုးရှိပါတယ်။KNU ရဲ့လက်အောက်ခံဖြစ်တဲ့ KNLA, DKBA, ကရင်ရင်းအကြီးကောင်စီလက်အောက်ခံတပ်ဖွဲ့တပ်မတော်လက်အောက်ခံကရင်နယ်ရာ
ီးကို1949ဇန်နဝါရီ31မှာစတင်ခဲ့တာမို့တက်တန်း82နှစ်ရှိနေပါပြီ။အခုတော့ပြစ်ကတ်ရဲဆဲထားတဲ့သဘောရှိပေမဲ့ပြစ်ကတ်တိုက်ခိုက်မှုကတော့အနည်းနဲ့အများဆိုသလိုရှိနေသေးပါ။အပြစ်ကတ်ရဲဆဲထားတော့တပ်မတော်ဟာတပ်စခန်းတိုးချက်အင်အားဖြည့်ပြီးစစ်သွေးရေးလမ်းတွေတိဆောက်တဲ့အတွက် KNU တပ်ဖွဲ့နဲ့ပြည်ပကရှိလာပါတယ်။ဒါပေမဲ့ဒေသခံတွေလွတ်လပ်စွာရောင်းဝယ်လာနိုင်ပါလေ။ကရင်တပ်ဖွဲ့အချို့ကတော့တရုတ်ကုမ္ပဏီတွေကိုဖိတ်ခေါ်ပြီးနေဆက်မှာစီးပွားရေးလုပ်နေကြပါတယ
်။အပြစ်ရကာကအချိန်ကြာလာတဲ့နဲ့အမျှ KNU ဒေသမှာစီးပွားရေးလှုပ်ရှားမှုတွေများလာတာမို့ကြာစင်းလာတဲ့တော်လှန်ရေးအရှိန်အဟုန်ကိုမြင့်တင်နိုင်ပါမလားလို့သံသယရှိလာကြပါတယ်။ကရင်အုပ်စုအခြေချင်းမညီမညွတ်ဖြစ်ပြီးတပ်မတော်အဖို့လုပ်ရကံရကောင်းလေလေဖြစ်နေပုံရပါတယ်။ကရင်အုပ်စုအမျိုးမျိုးကိုတယောက်တစ်မျိုးဆက်ဆံမှုကြောင့်ငယ်မျိုးကောင်းဆောင်ပိုင်းမှာတင်းမာမှုတွေဖြစ်ပေါ်လာတယ်လို့သရင်သတင်းဌာနကသုံးသပ်ပါတယ်။နိုင်ငံရေးစီးပွားရေးစတေးရေးစတာတွေရောထွေးရှက်ပင်ဖြစ်လာတာကို
ကျန်းကျန်စွာကင်ပြင်းရင်တော်လိုင်းရဲ့ရီမန်းရဲ့ကိုမျက်ချီမပြတ်ဖို့လိုပါသေးတယ်။တနေ့ခုနှစ်ဆယ်ကျော်အတွေ့အကြုံကိုသင်္ကားစာယူတတ်ဖို့လိုပါတယ်။၂၀၁၆အောက်ဂုလဆယ်ရက်နေ့ကရန်ကုန်ယူတတန်ခမ်းမမှာကျင်းပတဲ့ကရင်အာဇာနည်နေ့မှာကရင်ယူဘိုးကော်မတီဝင်ပရိုသောသမိန်ထွန်းပြောသွားတဲ့စကားတစ်ချို့ကိုကရင်သတင်းဌာနကလွန်ခဲ့တဲ့မေလ၂၀ရက်နေ့ကပြန်လည်ဖော်ပြပါတယ်။က ကြစာမေးကြဒါကြောင့်မို့တမိုင်းနဲ့ပတ်သက်လာရင်မှတ်တမ်းမှတ်ရမရှိကြဘူးလို့ဖရိုဇောသမင်ထွန်းကမှတ်ချက်ပေးပါတယ်ရှိုးရှက်ခတ်လာတဲ့အချိန်ဒီကိုနိုးကြထားကြွစွာလုတ်ကင်တက်ဖို့လိုပါတယ်ငင်းငင်းရေးဆွေးနွေးပွဲမှာပြဿနာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီး KNU ခေါင်းဆောင်မင်းဟာလူလူကိုရှင်းမပြနိုင်ဘူးလို့ပြည်ရင်သတင်းဌာနကဆိုပါတယ်
အနည်း90ကျော်လာပြီဖြစ်တဲ့ကရင်တော်လိုင်းရေးဟာလမ်းစုံလမ်းကွာကိုရောက်နေပြီလို့ကရင်သတင်းဌာနကမြင်ပါတယ်။လမ်းကျော်မသွားဘဲရှေ့ဆက်လက်ပြီးချီတက်နိုင်ဖို့အတွက်အတွင်းအမြင်သစ်စိတ်ဓာတ်သစ်နဲ့ဥတီချက်သစ်တွေလိုနေပါလေတဲ့။တပ်မတော်မှာ KNU ကိုအပြုတ်တိုင်နိုင်တဲ့အင်အားရှိတယ်လို့သုတေဗီ SL South ကလည်း Bombers Longest Wall စာရမ်းမှာသုံးသပ်ထားပါလေ။ရတဲ့အားကိုလို့မရတဲ့အခြေအနေဖြစ်လာလို့ကရင်တော်လှန်ရေးရဲ့ရန်သူဟာတပ်မတော်မဟုတ်တော့ဘူးလို့ပြောနိုင်မဲ့အလားအလာရှိလာတယ်လို့ဆိုပါတယ်။ကမ္ဘာကြီးကစီးပွားရေးတောကျတောင်ကြားအထိရောက်ရှိလာတာဟာကရင်တော်လှန်ရေးကိုတဖြည်းဖြည်းအမဲ့ကြီးကြီးအောင်လုပ်သလိုဖြစ်နေပုံရပါတယ်။တော်လှန်ရေးစိတ်ဓာတ်ရှိတဲ့ကရင်တွေရှိနေသေးတယ်လို့တော်လှန်ရေးနဲ့ကင်းကွာသွားသူတွေလည်းများလာပါတယ်။အချင်းချာလေးကွဲပြားချမ်းသာမှုတွေများလေဖြစ်နေပုံရပါတယ်။အနည်း90ကျော်ကြားလာတဲ့ကရင်တော်လှန်ရေးဟာလမ်းသစ်တည်ထွင်ရတော့မယ့်အခြေအနေကိုရောက်ရှိလာပြီလို့ယူဆရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ရွေးကောက်ပွဲအကျိုးကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲမဲဆွဲပွဲတွေစတင်ကိုဗစ်ပိုးတွေ့နှုန်းကလည်းအလွန်မြင့်တက်နေတာမို့မဲဆွဲပွဲကာလမှာလူစုလူဝေးမဖြစ်အောင်ပြင်အခြားကာကွယ်ရေးတွေပိုတိုးနေလို့ဆောင်မှုလိုနေပါတယ်။အထူးသဖြင့်လူနေထူထပ်တဲ့ရန်ကုန်ပါဝင်တနိုင်ငံလုံးမှာအ धिक ဘယ်နေရာတွေမှာဘလို့တိုးမြင့်ကာကွယ်သင့်ပါလဲ။ဒီအကြောင်းရန်ကုန်စစ်ရုံးကြီးရေးပေါ်ဌာနရဲ့ပတ်ဝန်းကျင်ဌာနမှူးဒေါက်တာမမိုးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။
ဟုတ်ကဲ့ရေဘော်သူကူဆရာဝန်ကြီးပမုခဒေါက်တာမမောဦးခင်ဗျာမြန်မာနိုင်ငံထဲမှာဒီကိုဗစ်ကူးစက်မှုနှုန်းကတဖြည်းဖြည်းပိုပိုထောင်ထွက်လာနေတဲ့အချိန်မှာဆရာကြီးအထူးသဖြင့်ရန်ကုန်မှာပေါ့နော်သေဆုံးမှုနှုန်းမှာစပြီးလိုက်တက်လာတဲ့သဘောနဲ့ဈေးဝန်ထမ်းတို့ကစဖြစ်လာတာတွေတွေ့နေရတာမို့အခုလည်းဒီမဲဆွယ်ကာလနဲ့ကြုံရအချိန်မှာဘလို့အဓိကကာကွယ်ရေးတွေဆက်လုပ်တင်တာကိုအဓိကပြောမှာပါဆရာကြီးအဲ့ဒီကျော်အခုစနေတဲ့မဲဆွယ်ပွဲအတွက်အဓိကပါစပြောကြတယ်ဆရာ
ကျွန်တော်တို့ကတော့ဟိုကျမိုင်းလာကလောက်ဝင်ကြီးထားလာကတော့ရုပ်ကွယ်မဲဆွယ်ပွဲကိုပြုလုပ်တဲ့အခါမှာလူကြီး50တဲ့မပူအောင်မတ်စတာကဆိုရှယ်ဒစ်စတန်စင်းပြုလုပ်တယ်ဒီလိုမျိုးနေစီးမြင်းတွေအကုန်လုံးကိုလိုက်နာရမယ်လို့ဖော်ပြထားတာကိုတွေ့ရပါတယ်အဲ့ဒီစီကံအတိုင်းလိုက်နာခဲ့မယ်ဆိုရင်တော့မှထုံးစံတိုင်းကြုံတွေ့နေကြတိုင်းတမတ်တဲ့ဟာတဲ့လူကြီးများလို့ဖြစ်ဖြစ်ဒီလိုမျိုးကူးစက်မှုရှိခဲ့တဲ့လူနာတွေနဲ့ဒီလူစုလူဝေးနဲ့ဆက်ဆက်မှုရှိနေမယ်ဆိုလို့ contact tracing တွေပါနေတဲ့ဆက်ဆက်မှုရှိနေကြရင်တော့ကျွန်တော်စိုးရင်အားကြောင့်လည်းဆို quarantine ထားမယ်လူအုပ်စုတွေပေါ်လာတာမျိုးဆိုရင်စိုးရင်လာတော့တကယ်ရုပ်ောက်ပွဲအခြေအနေထိခိုက်နိုင်မလားပေါ့နော်အဲ့ဒီပါဝင်ဆောင်ရွက်မဲ့လူတွေအကုန်လုံးကလည်းပဲဒီဆက်မိုင်းနာကလာဝင်ရတာကြီးကြက်ကြက်ထုတ်ပြန်ထားတဲ့အရင်တော့ထုတ်ပြန်လာတာဟောအခုသိထုတ်ပြန်လာတာဟောတေချာလိုက်နာဟိုလူတွေ
ဟုတ်ကဲ့ဆရာအခုဒီစားတော့ဆန်နေတဲ့ပတ်သက်လို့တော့ဆိုင်မထိုင်ဘဲနဲ့ပါဆယ်ထုတ်ဖို့ကိုပြန်တင်းကျက်လိုက်တာတော့တွေ့ရပါတယ်ဆရာပါထပ်ပြောခြင်းနေတယ်
ဟုတ်ကဲ့ကျွန်တော်တို့ဒီရန်ကုန်မှာတော့စားတော့ဆိုင်ဆိုရင်ဒီပါဆက်ရဲ့နှာခေါင်းစည်းရဲ့ကမဖြစ်မနေချုပ်ပြီးတော့မှစားတော့ရတဲ့အခြေအနေမျိုးရှိတာပေါ့နော်ကျန်တဲ့စကားပြောတဲ့ကိစ္စအမှမတ်အောက်ကနေပြီးတော့နှာခေါင်းစည်းအောက်ကနေစကားပြောလို့ရသည်စားတော့တဲ့ဆိုင်ဆိုတာကပြင်ဆင်ပေးတဲ့လူရဲ့တယောက်နဲ့တယောက်နဲ့ရှေ့မြင်ချင်းဆိုင်ပလတ်စတစ်ကာရံထားတော့ဆိုလို့လည်းပဲ max မကတ်တဲ့အခါမှာကိုဗစ်ကူးစက်နိုင်တဲ့ပမာဏအပိုများနိုင်တယ်ဆိုတော့ဒါကိုတားလိုက်တာကိုကျွန်တော်တို့ကကြိုးပြပါတယ်အရင်ကလေးကလည်းပဲဒီ match equal တုန်းကလည်းပဲဒီမီတိုင်းပဲကျွန်တော်တို့အောင်မြင်တဲ့ကြိုးဖြတ်ခဲ့ကြတော့ဒါအရင်ပြမလို့တင်ဆိုတော့လည်းပဲလိုက်နာနိုင်မှုဆိုတာအားတော်လူတွေတကယ်ဆိုင်နေလိုက်နာအောင်လည်းပဲနောက်ကနေပြီးတော့စက်မှတ်မှုနဲ့ကိုခဲမှုတွေလိုအပ်နေလို့ထင်ပါတယ်ဒါကြောင့်လူကိုယ်တိုင်လိုက်နာရင်မ စမှုနော်ဒီပြင်းနဲ့ကြသွားမယ
်ဟုတ်ကဲ့ဆရာနောက်ဆုံးရောဒီတွေပါထပ်မှာရှင်းလေးလဲဆရာ
ကိုဗစ်ကတဖြည်းဖြည်းနဲ့အခုအရန်ကိုတိုးလာတယ်ကျမကြီးနဲ့အကလောင်ကြီးဌာနပကဒီဆေးဥဆေးကန်းနေရဲ့ကျမကြီးဆောင်ရှောက်မှုလုပ်ငန်းတွေကိုထိခိုက်ကြတယ်မပါဘူးတက်ရောက်မှုတွေကတကယ်တော့များတယ်မြို့ပြတာတော့လူနာတွေကိုတိုးပြီးတော့လက်ခံတဲ့အခါမှာနဂိုရောကရှိနေတဲ့ကျမကြီးဒီဝန်ထမ်းအင်အားကလည်းဆိုခွဲထွက်ပြီးတော့ပွားပြီးတော့ကုသပေးရတယ်ဒီလိုပဲဒီဘက်ကိုဦးစားပေးပြီးလုပ်တဲ့အတွက်ကြောင့်ဒီဘုံမဟုတ်တဲ့ခွင့်ဆိုင်မှုတွေရပ်တန့်ရတာတို့ကိစ္စကူးတဲ့လူတွေကိုရပ်တန့်ရတာတို့ပြင်ပလူနာတွေကိုချော့ချပြီးတော့ကြည့်ပြီးတယောက်မှသွားရှိအဲ့လိုအခြေအနေဖြစ်နေတဲ့အခါကျတော့ဒီရင်တော့ဟိုကိုဗစ်တွေစဖြစ်တော့နိုင်ငံတကာမှာကျဉ်းတုံးနေတဲ့ flattening of the curve ဒီ graph မြင်ကထောင်မတက်စီပဲနဲ့ဒီအလဲအတိုင်းမှာကျွန်တော်တို့ရဲ့ထိန်းချုပ်နိုင်တဲ့ကုသနိုင်တဲ့အရေးအတွက်အောက်မှာပဲရှိနေမှာဆိုကျွန်တော်တို့အတွက်အရန်ကိုဖြိကိုက်မှုကနည်းနိုင်ပေမဲ့ graph ကတကယ်လို့ဆက်လာတဲ့အရေးအတွက်ကရုပ်တရက်သာအားထောင်တက်လာတဲ့အချိန်ကကျွန်တော်တို့ကလည်းတခြားဥရောပနိုင်ငံတွေဂျုံနေတဲ့ဒီလိုအမေရိကတို့ဒီလိုမျိုးဂျုံမှာတော့ကျွန်တော်တို့ဆိုးရည်နော်ဒါကြောင့်မို့ဒီ graph ကြီးရုပ်တရက်ရေအတွက်ဒီမှာတက်နိုင်ရေအတွက်ကတော့ပုံမှန်အမြဲတမ်းလိုက်ညာနေကြဖြစ်တဲ့အိမ်မာလာနေပါဆိုတဲ့ stay home mask တပ်ပါဆိုတဲ့နှာခေါင်းကြီးတပ်ဖို့ကိစ္စလက်ဆေးပါဆိုတဲ့ကိစ္စ social distancing နဲ့နေပါဆိုတဲ့၆ပေကတော့တော်တော်များများပြောဆိုဆက်စပ်မျိုးတွေကချိန်တိုတိုကြာလိုက်နာပြီးတော့နေရအောင်မယ်ဒါမျိုးလိုက်နာပြီးဒီတစ်ပြေးနဲ့ပြန်ပြီးတော့ဒီတိုးတက်နေတဲ့အခုအများပြားနေတဲ့ဒီလူနာရေအတွက်ဒီစီတီပြန်ချသွားမယ်
ဟုတ်ကဲ့ဆရာဆေးဝန်ထမ်းတွေထွက်သွားဆရာနောက်ဆုံးပါမှာခြင်းလေး
စိတ်ဝန်ထမ်းတွေအတွက်ကျွန်တော်တို့ရဲ့သတ်မှတ်ထားတဲ့တို့ဝတ်ဆင်တဲ့ PPE နဲ့ level 2 PPE ပေါ့ N95 ရဲ့ surgical gown ရဲ့ glass ရဲ့ CN face ရဲ့ပေါ့နော်အဲ့ဒီဥစ္စာကိုလူတိုင်းဆေးရုံထဲမှာအသုံးပြုပြီးဖို့ဒီလိုကျွန်တော်တို့ emergency လို့မိသေးလို့မျိုးမှာအသက်ရှူပိုက်ထည့်တဲ့ကိစ္စတွေဒီမျက်နှာတော်ဝိုင်းမှာလိုအပ်မဲ့တခြား procedure တွေရှိကိုကူနိုင်တဲ့အခြေအနေများရင်တော့ level 3ဝတ်ဖို့ဒါတွေကိုကြက်ကြက်မက်မက်လုပ်ဖို့အတွက်ကျွန်တော်တို့ဘေးကနေကြက်မက်ပေးဖို့ပြုပြင်ပေးဖို့အစီအစဉ်တစ်ခုလည်းစပြီးတော့အကောင့်ထည့်ပေါ်မယ်နော်
ဟုတ်ကဲ့ဆရာတစ်ဖက်ကလည်းတခြားယောဂါတွေလည်းရှိကောင်းရှိနေတော့ဆေးကန်းသွားတဲ့လူတွေအတွက်ကောဆေးကန်းဝန်ထမ်းတွေအတွက်ကောဆရာဘယ်လိုအကြံပေးကြလဲ
ဆေးကန်းမှာဒါတဲ့ patient တွေအလွယ်တကူလက်ဆေးနိုင်အောင်အလွယ်တကူ mask နိုင်အောင်ဒါတွေလည်းကြိုတင်စီစဉ်ထားတယ်မှာဒါအပြင်တယောက်ပြီးမှတယောက်စင့်ခေါ်တဲ့ appointment system တွေပေါ့နော်ချိန်ချပြီးတော့လူရေခက်နေနေကကြဲကြဲနဲ့ဆိုရင်တော့လူအုပ်စုနဲ့လုပ်ကြတဲ့ပို့ပြီးတော့အန်ရကိုခေးနိုင်တယ်
ဟုတ်ကဲ့ဆရာဒီလူနာချိန်ချိန်မျိုးရော
လူနာကိုငကိုလူတော့ချိန်အတွက် contact time ပေါ့နော်ဒီတယောက်နဲ့တယောက်နဲ့ ठी တွေ့မှုတိုင်းကြာလေလေဥစ္စာမှုလုံးဝပို့ပြီးတော့ဖြစ်နိုင်ခြင်းရှိတယ်ဆိုတဲ့အခါကျတော့လိုအပ်တဲ့ဟာတွေကိုအမြန်ဆန်းသတ်မယ်အမြန်မေးမယ်ပြီးရင် social distancing ပြန်နေမယ်တကယ်တော့လူနာယောဂအရာတွင်မေးတဲ့ဟာမျိုးလဲsocial distancing နဲ့ပဲမေးလို့ရပါတယ်တကယ်တော့လူနာဆန်းတဲ့အချိန်မှာလည်းပဲဆရာဝန်ကဒီကိုယ့်ရဲ့ကာကွယ်ရေးပစ္စည်းတွေအပြည့်အစုံနဲ့ဆန်းသတ်တယ်ဘာလို့ကြတော့တကယ်လို့ဖြစ်နိုင်ခဲ့မယ်ဆိုရင်လူနာတယောက်နဲ့တယောက်နဲ့ဆန်းသတ်တဲ့အချိန်မှာလက်ရည်လဲတဲ့ GP တွေကျွန်တော်တို့ဆရာဝန်တွေအနေနဲ့လို့မဆိုရင် cross infection ကိုတော့တယောက်ရဲ့ကိစ္စနောက်တယောက်ကိုဆန်းသတ်တဲ့အချိန်မှာဒါနဲ့ပဲပြန်သုံးမယ်ဆိုရင်အဆင်မပြေတော့အကယ်၍လဲနိုင်ဖို့အတွက်အချိန်တွေကမပေးဘူးဆိုရင်အဲ့ဒီလေဝတ်ထားတဲ့လက်ကိုပဲ hand sanitizer လိုမျိုးကျွန်တော်လက်တန့်ပြင်ဆေးရည်နဲ့ပြန်ဆေးပြီးမှနောက်တစ်နာတရားကိုပြန်ခိုင်းလို့ဒီမှာ
ဟုတ်ကဲ့ဆရာနောက်ထပ်ရောကျွန်တော်မမေးမိတဲ့တခြားအရေးကြီးတာ
လူစုလူဝေးတွေကိုသွားတဲ့ကိစ္စအဲ့ဒီဥစ္စာအခုအချိန်ကြီးဒီဒီကြတင်းကျပ်လို့မရသေးတဲ့အခြေအနေမှာရှိတယ် mask ကိုလည်းတတ်မယ်ကျန်တဲ့ကာကွယ်ပစ္စည်းတွေရှိနေရင်တောင်မှလူစုလူဝေးတွေမှာဒီ positive လူနာတွေရှိနေနိုင်တဲ့အခြေအနေကိုအများအားသတိပြုပြီးတော့လူစုဝေးပြီးတော့နေတဲ့နေရာတွေကိုရှောင်ဖို့ဒီချက်တွေအားလည်းပထမတစ်ချိန်မတ်လ April မေလမှာမြန်မာနိုင်ငံမှာကုသရောဂါတွေအများကြီးဖြစ်နေတဲ့အခြေအနေတစ်ခုလောလောဆယ်ဖြစ်နေတဲ့အခြေအနေကပိုပြီးတော့ဆိုးနေတယ်ကုသမှုနှုန်းတွေကအရန်ကိုမြင့်တက်နေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်ဒါအမှန်တန်အရေးကြီးတဲ့အခြေအနေဖြစ်တော့ကျွန်တော်တို့နေကိုယ်ကနေတွေ့ကြုံရှိပြီးသားကျွန်တော်တို့ရဲ့ stay home ဆိုတဲ့ကိစ္စလေးကိုနည်းနည်းလေးပိုပြီးတော့လိုက်နာပေးနိုင်နေမယ်ဆိုပေါ့
ဟုတ်ကဲ့ရန်ကုန်မှာစဖြစ်တယ်ဟောလည်းအဓိကတော့ဒီချန်ကာလာနဲ့လည်းတိုက်ဆိုင်တော့ဒီ stay home ပေါ့နော်ဆရာကကုနာပြောတဲ့အိမ်မှာအဓိကနေတာကအားလဲလည်းဖြစ်တော့တော်တော်လေးကိုထိရောက်သွားခဲ့ပါတယ်ဆရာနှစ်ပတ်လောက်လုပ်လိုက်တော့လေ
တော်တော်ထိရောက်ခဲ့တယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့အခုလည်းအလားတူမျိုးလုပ်နိုင်ရင်နောက်တစ်ပတ်နှစ်ပတ်ပေါ့ဆရာနော်ထိန်းထားနိုင်မယ့်အနေအထားမျိုးလို့ပြောလို့ရလားဆရာ
ဟုတ်တယ်အဲ့ဒီအခြေအနေတွေကပြန်လူလာပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မြန်မာ
လာပါရှင်ကျမကအမီပါဖီဘာဝိုင်းလော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တောင်ကြီးမြို့မှာကွာရန်တင်းဝင်နေတဲ့ထိုင်းနိုင်ငံပြန်ရွှေ့ပြောင်းအလုပ်သမားယာကနန်းအနက်နှစ်ဦးသေဆုံးသွားလို့ကိုဗစ် -19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်နေကြပါတယ်ကရင်ပြည်နယ်မှာနေနေရှင်းလင်းနေတဲ့တပ်မတော်စစ်ကြောင်းက KNU ငြိမ်းချမ်းရေးကောင်စီ KNU KNLAPC ရဲ့ဂိတ်စခန်းတွေကိုမိရှို့ဖျက်ဆီးလိုက်ပါတယ်ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာကော်ရတင်းဝင်ထားသူလူရကနန်းအနက်နှစ်ဦးတည်ဆုံးခဲ့ပါတယ်စက်တင်ဘာလ၈ရက်ကတောင်ကြီးဒေသခံကုမ္ပဏီဝန်ထမ်းအမျိုးသားတဦးမြဝတီမန္တလေးခရီးစဉ်ငှက်အပြန်တောင်ကြီးမြို့အထက်ကငားမှာကွာရတင်းဝင်နေစဉ်မော်ပန်းချောင်းဆိုပြီးဆက်ဆန်းထွန်းစေယုံအယောက်တည်ဆုံးသွားခဲ့ပါတယ်စက်တင်ဘာလ၅ရက်ကတော့တောင်ကြီးတက္ကသိုလ်မှာကွာရတင်းဝင်ထားတဲ့အမျိုးသမီးတဦးကိုပူချိန်တက်နှလုံးခုန်နှုံးရက်ပြီးရုတ်တက်တည်ဆုံးခဲ့တာဖြစ်ပါတယ်တည်ဆုံးသူဟာတီဘောမြို့ဗော်ကျိုအုပ်စုကဖြစ်ပြီးသူဟာထိုင်းနိုင်ငံကနေမြဝတီလမ်းကပြန်လာတာနှစ်ရက်ပဲရှိသေးတယ်လို့သိရပါတယ်။တည်ဆုံးသူနှစ်ဦးစလုံးဟာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါပိုးရှိမရှိသူတို့ရဲ့တွေ့ပတ်တွေကိုပို့ဆောင်တက်ခွဲထားတယ်လို့သိရပါတယ်
။မြဝတီကော့ကရိတ်လမ်းဟောင်းပေါ်မှာရှိတဲ့ KNU ငင်းချမ်းရေးကောင်စီ KNU KNLAPC ရဲ့ကိစ္စခန်းတချို့ကိုနေမြေရှင်းလင်းရေးလုပ်နေတဲ့တပ်မတော်စစ်ကြောင်းကမီးရှို့ဖျက်ဆီးလိုက်ပါတယ်။စက်တင်ဘာလ6ရက်နေ့ကဖြစ်ပွားခဲ့တာပါ။ KNU KNLAPC ဘက်ကကောင်းကောင်းမွန်မွန်တက်ကနေဖယ်ရှားပေးလိုက်ပေမဲ့လည်းအဲ့ဒီကိစ္စခန်းတွေကိုတပ်မတော်ကမီးရှို့ဖျက်ဆီးလိုက်တဲ့ကိစ္စလုံးဝမဖြစ်တင်တဲ့အတွက်အထက်ခေါင်းဆောင်တွေနဲ့ဆွေးနွေးဖြေဆင်းဖို့လိုတယ်လို့ KNU KNLAPC ရဲ့တွင်ရင်မူပုံမူကြီးစောကျွန်ညွန့်ကပြောပါတယ်။တပင်ခုလ၄ရက်နေ့ကလည်းတပ်မတော်နဲ့ PGF တို့နဲ့မြင်ရှင်းလင်းမှုကြောင့် DGBA တပ်ဖွဲ့ဝင်ဟောင်းပူနမ်ကြောင့်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားခဲ့လို့နေချားဆောင်တပ် PGF တပ်သားတချို့တေဆုံးတဲ့ပြင်ရွာသားတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ပရခိုင်ပြည်နယ်ဘက်နဲ့ရန်ကုန်တိုင်းဒေသကြီးဘက်ကနေမွန်ပြည်နယ်ဘက်ကိုရောက်လာတဲ့ခရီးသွားတွေစစ်မှန်ရေးနဲ့အကစားဝန်ကြီးဌာနညွှန်ကြားချက်အတိုင်းကော်ရတင်းစခန်း၁၄ရက်ဝင်ရမယ့်အပြင်ကုန်ကျစရိတ်အလုံးကိုလည်းမိမိကိုယ်တိုင်ကုန်ကျရမယ်လို့မွန်ပြည်နယ်အစိုးရကထုတ်ပြန်လိုက်ပါတယ်စက်တင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးထိရောက်စွာလှုပ်ဆောင်နိုင်ဖို့လဲ COVID-19 ရောဂါကာကွယ်တိုက်ချက်ရေးကော်မတီကစိတ်ထုံမျိုးမှာစောင့်ကြပ်စစ်ဆေးမှုတွေပြုလုပ်လာနေတာပါ COVID-19 ရောဂါပိုးရှိမရှိဆက်နမူနာရယူစစ်ဆေးခတအူးကြံ့ဝင်9000အပြင်ကော်ရတင်းဝင်နေစဉ်14ရက်ကာလအတွင်းစားရေးတောက်ရေးအတွက်လဲကုန်ကျရမယ်လို့ပြည်နယ်ဝန်ကြီးချုပ်ကိုစားမွန်ပြည်နယ်အစိုးရအဖွဲ့ရုံးညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကလက်မှတ်ရေးထိုးပြီးတပ်ဆိုင်ရာအစိုးရရုံးဌာနအသီးသီးတို့ညွှန်ကြားလိုက်တာဖြစ်ပါတယ်
ရခိုင်ပြည်နယ်မြေပုံမြို့ညောင်ကန်ကျေးရွာထဲမှာလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်9နှစ်အရွယ်ကလေး2ဦးနဲ့ကျောင်းဆရာမ2ဦးအပါအဝင်4ဦးသေဆုံးပြီး10ဦးတန်ရာရရှိခဲ့တယ်လို့သိရပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာစက်တင်ဘာလ9ရက်နေ့နာပိုင်းက4လုံးကြားရောက်ပောက်ကွဲခဲ့တယ်လို့သိရပါတယ်။သေဆုံးသူတွေကတော့အသက်9နှစ်အရွယ်မောင်သူရအောင်ကိုငင်းချမ်းသူဆရာမမိုးသစင်နဲ့သမီးဖြစ်သူမတူတူဟိန်တို့ဖြစ်ကြတယ်လို့ကျေးရွာသားတွေကပြောပါတယ်။တန်ရာရရှိသူရှိဦးကတော့ရခတာနာဖောင်ဒေးရှင်းကူညီနဲ့မြေပုံမြို့ကန်းတောင်ကြီးတိုက်နယ်ဆေးရုံကိုပို့ဆောင်ထားပြီးကျေးရွာတွင်းမှာလည်းပိတ်မိနေတဲ့တက်ကြီးရွယ်အိုတွေပါဝင်ရွာသားတချို့ကိုလည်းကယ်ထုတ်ပေးနေတယ်လို့ကန်းတောင်ကြီးကျေးရွာသားကိုအောင်သိန်းကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့မှာရှိတဲ့တဲခုခန်းတစ်ခုရဲ့မန်နေဂျာလင်မယား2ဦးကိုအမိမတိတနက်သမားအဖွဲ့တွေကနေဝင်ရောက်ပြစ်ခတ်သွားလို့2ဦးလုံးသေဆုံးသွားခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာအခုလိုမျိုးပြစ်ခတ်တပ်ဖြတ်မှုမျိုးဘာကြောင့်ခဏခဏဖြစ်ပွားနေပါသလဲလူထုစိုးရိမ်ကြောက်ရွံ့မှုမရှိဘဲအသက်အိုးအိမ်စည်းစိမ်လုံးလုံးချုံချုံနဲ့ငြိမ်ငြိမ်းချမ်းချမ်းနေနိုင်ဖို့နိုင်ငံပြုပြင်ပြောင်းလဲမှုတွေဘလို့မျိုးလုပ်ဖို့လိုအပ်နေပါသလဲနမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ်စက်တင်ဘာလ၈ရက်ည၈နာရီအချိန်တီထောင်စုလမ်းမပေါ်ကြောက်မဲမြို့အထက်တိုးကိတ်အနီးပန်းပေါရွာတဲခိုခန်းမှာပြစ်တက်မှုဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်မှုကြောင့်တဲခိုခန်းမန်နေဂျာအသက်59နှစ်အရွယ်ဦးတင်မောင်အေးနဲ့သူ့ရဲ့ဇနီးဖြစ်သူဒေါခင်ဝင်းတို့တည်ဆုံသွားပေမဲ့တရခန်ကိုတော့မဖမ်းမိသေးတဲ့အတွက်အကြောင်းအရာပြောဖို့ခက်တယ်လို့ကြောက်မဲမြို့ဇီဝိတလူမှုကူညီရေးအသင်းဦးတင်မောင်သိန်းကပြောပါတယ်
ဒီကမှမိသေးတဲ့ခါကျတော့အကြောင်းရင်းဆိုတဲ့ဟာကိုပြောရဖြစ်တယ်ဒီလိုဆိုရင်လည်းအမျိုးသမီးကတော့ကျွေးတော်ဝင်ပြောတယ်အခါကျကျွန်တော်လည်းအချွေးကိုပြောတော့အဲ့တော့အသေးသေးစဉ်းစားရင်းနေတဲ့ဒီရောက်ပြန်သူတွေပေါ့ဗျာ ကိုယ်လည်းပဲပြောရင်မြို့ပြင်မှာဖြစ်တဲ့အတွက်မွေးကျောင်းနဲ့တက်လို့ရဒီပဲဝတ်သက်သွားလာနေကြတာပါပဲမမိလို့ကတက်တယ်လို့ဖြစ်ပြီးတာပေါ့နောက်ကဒီလိုဒေတာလည်းနဲ့တိုင်းဒေတာဖြစ်တဲ့အခါကျတော့လည်းနဲ့တိုင်းပုံစံများလည်းရောက်နေတာဒါသေးချာပုံချမှာပဲဒီငါလေးကစိတ်ပြီးစီကားလာတာမဟုတ်ဘူးအဲလူလူတွေတော့သူစုံနေပေါ့
ဒီဘောကြောင့်မင်းမျိုးနဲ့တွင်မှာအခုလိုပြစ်ခတ်တက်ဖြတ်မှုမျိုးမကြခဏဖြစ်ပွားခဲ့ပါတယ်တရားခံကိုလည်းတခါမှဖမ်းဆီးအရေးယူနိုင်တာမရှိခဲ့ဘူးပါဘူးအခုလိုဖြစ်ပွားတာဟာတရားဥပဒေစိုးမိုးမှုမရှိလို့ဖြစ်ရတာလို့ကြောက်မဲခရိုင်အတွင်းလာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ရှမ်းပြည်နယ်အမတ်တက်မဲဆန္ဒနဲ့ SNLD ပါတီရဲ့အမျိုးသားလွတ်တော်အမတ်လောင်းစိုင်းညထွန်းဆွိုင်ဟင်းခေါ်စိုင်းဆမ်လျန်ကပြောပါတယ်
ဟုတ်ကဲ့ခင်ဗျာဒီကိစ္စကတရားဥပဒေစိုးမိုးရေးနဲ့အထူးသက်ဆိုင်တယ်လို့မြင်မိတာအမှန်ပါခင်ဗျာစစ်မှန်တဲ့ငြင်းချမ်းရေးမခံစားနိုင်သေးသမျှတရားဥပဒေစိုးမိုးရေးတို့ဒီလူလူထုဘဝလုံခြုံအေးချမ်းမှုတို့ဆိုတာလဲကျွန်တော်တို့ဘယ်လိုမှအာမမခံနိုင်သေးပါဘူးဒါကပါကိုပြောချင်တယ်လဲဆိုရင်ကျွန်တော်တို့နိုင်ငံမှာဖက်ဒရယ်ပြည်ထောင်စုအရေးကိုမဖော်မဖြစ်အသက်တမျှအရေးကြီးတယ်ဆိုတာပြတာပါပဲဒါကြောင့်မို့လို့ဒီကိစ္စကတရားဥပဒေစိုးမိုးရေးနဲ့အထူးပတ်သက်နေတာလို့မြင်တဲ့အတွက်တရားဥပဒေစိုးမိုးနိုင်ရေးအပြည့်အဝရရှိဖို့ဆိုရင်ကျွန်တော်တို့တို့တွေသည်ဒီနိုင်ငံဒီတိုင်းပြည်ကိုဖက်ဒရယ်ပြည်ထောင်စုစစ်စစ်စနစ်မဖြစ်မနေဝိုင်းဝန်းဖော်ဆောင်ကြဖို့လိုပါတယ်ခင်ဗျ
2018တုန်းကကြောက်မဲမြို့နယ်အတွင်းကြောင်းထိုင်စရာတော့တပါ2019ခုနှစ်အတွင်းကတီဘောမြို့နယ်အတွင်းကြောင်းထိုင်စရာတော့တပါအမည်မသိလက်နက်ကိုင်အဖွဲ့ကနေဝင်ရောက်ပစ်တပ်ခဲ့ပါတယ်အခုတစ်ထည်လဲတရားခံကိုဖော်ထုတ်ဖမ်းဆီးအရေးယူနိုင်တာမရှိသေးပါဘူးအခုလိုအကြောင်းမဲ့ပြစ်ခတ်တပ်ဖြတ်မှုမျိုးဒီဘောနဲ့ကြောက်မဲမျိုးနဲ့တွင်မှာနှစ်စဉ်နှစ်တိုင်းဒေသခံလူထု10ဦးကျော်တက်တက်ခံနေရပါတယ်ဒီနှစ်8လအတွင်းမှာပဲဒီဘောမျိုးနဲ့အတွင်း14ဦးကြောက်မဲမျိုးနဲ့အတွင်း10ဦးအကြောင်းမဲ့တက်တက်ခံခဲ့ရပါတယ်
2020ရွေးကောက်ပွဲဝင်မဲ့ကိုစလဲလောင်းအပီပီနိုင်ငံရေးပါတီအပီပီအနေနဲ့စက်တမလာ10ရက်နေ့မနက်ပိုင်းကစပြီးရက်60အပီမဲဆွယ်စီယုံလို့ရပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်လက်ရှိမှာကမ္ဘာကပ်ရောဂါ COVID-19 ကူးစက်ပြန့်ပွားမှုတွေမရှိဖို့အတွက်လူ90ထက်ပိုတဲ့လူစုလူဝေးမလုပ်ဖို့လဲတစ်ဖက်ကထုတ်ပြန်ထားတဲ့အတွက်ရွေးကောက်ပွဲအောင်နိုင်ဖို့တတိယရောက်မဲဆွယ်စည်းရုံးရေးဆင်းဖို့တိုင်းသားနိုင်ငံရေးပါတီတွေအခက်အခဲတွေကြုံနေရတဲ့အကြောင်းမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးဆက်တင်မဲ့ရက်နဲ့ကိုဗစ်ကာလစီကံသတ်မှတ်ချက်တွေကို၂ရက်အကွာမှာကပ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့အတွက်အချိန်နဲ့တပြင်းညီမဲဆွယ်စည်းရုံးဖို့ဟာတိုင်းရင်းသားနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်နေပါတယ်။ NLD ပါတီကလွယ်ပြီးပါတီတော်တော်များများကစည်းရုံးရေးစတင်နိုင်ဖို့အချိန်နဲ့ဖြစ်မနေဘူးလို့မွန်ညီညွတ်ရေးပါတီကိုယ်စားလှယ်လောင်းနိုင်ရဲစော်ကခုလိုပြောပါတယ်။
ပါတီဖြစ်မလဲဆိုတော့ကျွန်တော်သိမနေဘူးကွနော်သိမနေတဲ့အခါကျတော့ဒီဟာကိုတွတ်ဆလို့မရတော့ကျွန်တော်တို့ plan တွေကိုအရင်ကြီးဆွဲထားလို့မရဘူးကွ NLD ပါတီအနေနဲ့ကတော့တို့ကကြိုသိထားပြီးတော့လက်ဦးမှုရတဲ့ပုံစံမျိုးတော့တို့ကအားသာချက်ရှိကြတယ်ကျွန်တော်တို့ကတော့ပါတီထုတ်ပြန်မယ်ပါတီညွှန်ကြားမလဲဆိုတာကိုစောင့်နေပြီးတော့နည်းနည်းလေးတော့လက်ဦးမှုမရဘူးနောက်ကျနေတဲ့ပုံစံမျိုးတော့ကျွန်တော်တို့ရှိတာပေါ့နော
်ကိုဗစ်ကာလစီကံသတ်မှတ်ချက်တွေနဲ့အချို့ကြေးရွာတွေမှာလမ်းတွေပိတ်ထားတာမျိုးစိတ်နှောက်ရှက်တွေကြုံတွေ့နေရတယ်လို့လည်းကရင်ဖလုံစွာဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမန်းအောင်ပြည်စိုးကခုလိုပြောပါတယ်
ကျွန်တော်ကလည်းဒီကိုဗစ်နဲ့ကသူ့လိုသူ့လိုနဲ့အဲ့ဒါဒီတမမနဲ့တောင်းနေရတာပေါ့အခုထုတ်ပြန်လိုက်တဲ့အခါကျတော့လူ90ကို6ပြည်กว่าပါညာဆိုတော့လူ900လောက်တွေ့ကြည့်နေဆိုလို့ရှိရင်ကျွန်တော်တို့ခြေကလောက်လိုက်ကြည့်ပါလို့ပြင်တော့အဲ့ဒါနောက်သွားတဲ့လာတဲ့ကောင်ကကြီးရွာတွေကလည်းလမ်းကြီးဖိတ်ထားတာတွေပါနည်းနည်းပါကျွေးရတာပေါ့ဗျာအဲ့ဒါနားလည်အောင်သင်ကြားမယ်အပိုင်းကြီးရလာကျွန်တော်တို့တွေနဲ့သိနောက်ဆက်ဖြစ်တာပေါ့
တရင်ရွေးကောက်ပွဲတွေနဲ့မတူညီတဲ့စီကံသတ်မှတ်ချက်တွေရှိလာတာမို့မဲဆွယ်စီယုံရေးစတင်နိုင်ဖို့အတွက် NLD ပါတီကလွယ်ပြီးကျန်ပါတီအားလုံးကရွေးကောက်ပွဲကမရှင်စီတွားရောက်ပြီးစီကံသတ်မှတ်ချက်တွေကိုမေးမြန်းခဲ့ရတာလို့2020ရွေးကောက်ပွဲသတင်းတွေကိုစစ်စည်းဖော်ပြနေတဲ့တာဝန်တိုင်းသတင်းချန်ရဲ့အက်ဒီတာကိုမင်းမင်းနွယ်ကခုလိုဆိုပါတယ်
ဒီ NLD ပါတီကလွဲရင်ဗန်နပါတီကအကုန်လုံးထမပြပြန်လည်းဖြည့်ဆည်ပြီးတော့ပြန်လည်းနှုတ်ဆောင်တယ်အခုကရွေးကပွဲနဲ့ဆွေရှိအောင်ရေးချတဲ့ကိုအတွက်ကပါတီကကုစလေတွေရောလွတ်တော်ကုစလေလောင်းရဲ့ကုစလေတွေရောကော်မရှင်စီမှာတွားရောက်ကြည့်နိုင်နေရခီးချင်းချင်းလေးဟိုကပါဖြစ်ချီပြပြ30မူစီကံတမချက်လှုပ်ဆောင်ရမယ်လှုပ်ဆောင်ချက်တွေအဲ့ဒီဟာအခုမှစပြီးတော့ကမန္တန်နဲ့တွားရောက်ကြည့်နိုင်နေတဲ့နေသားမျိုးမှရှိတယ်ပါတီကြတော်များများကဘယ်လို့စေ
အဲမဲဆွေစီယုံရေးစတင်တာကကျွန်တော်မြင်တာကအဲ့ဒီပါတီတစ်ခုပဲမော်ညာမှာစတင်တာရှိတယ်ရေကွယ်ဝင်ရောက်ရှင်ပြိုင်မယ်နိုင်ငံရေးပါတီတီတီကကိုယ်စားလှယ်လောင်းနေနေစတင်မလာရှင်းနေကနေရေကွယ်မကျင်းပခင်တရက်အလိုလူဝင်မလာ6ရက်နေ့ညတကောင်အထိမဲဆွေစီယုံခွေရရှိမှာဖြစ်ပြီးကပ်ပေးကာလအတွင်းလူစုလူဝေးနဲ့မဲဆွေစီယုံတဲ့အခါမှာ တူနဲ့တူရှင်းနောက်ဝဲရနေဆုံး6ပြည့်စီခွာပြီးနေရာချထားဖို့နေဝင်တဲ့ထွက်ကောင်းတဲ့နေရာမှာသာဆောင်ရွက်ဖို့နဲ့အစိုးရကထောက်ပြန်ထားတဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုလိုက်နာဖို့စတမာလာ6ရက်နေ့မှာပြည်ထောင်စုရေကောက်ပွဲကော်မရှင်ကထောက်ပြန်ခဲ့တာဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။တောင်ကြီးမြို့မှာကွာရတင်းဝင်နေစဉ်လူနှစ်ဦးတေဆုံးသွားလို့ကိုဗစ်-19ရောဂါပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်နေပါတယ်။ရခိုင်ပြည်မြေပုံမြို့နယ်ညောင်ကန်ကြီးရွာထက်မှာလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်9နှစ်အရွယ်ကလေးနှစ်ဦးနဲ့ကျောင်းဆရာမတဦးအပါအဝင်၄ဦးတေဆုံးပြီးရှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။တ
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ COVID-19 ကာကွယ်ကုသဆေးထုတ်လုပ်နိုင်ဖို့ ਨੇ ရလာတဲ့ဆေးကိုကမ္ဘာတစ်လုံးမျက်နှာတရဖြန့်ဖြူးပေးရေးဆိုင်ရာ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ Egg Season အတွက်မျက်ဖက်ရန်မုံငွေဒေါ်လာ35ဘီလီယံထည့်ဝင်ကြဖို့ခုနသမဂအကြင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကချက်သပရင်းနေမှာပန်ကြားလိုက်ပါတယ်။အဲ့အဆီဇင်ကနေကိုဗစ် -19 ကာကွယ်ဆေးနဲ့ကုသရေးဆိုင်ရာအမြန်တိုးတက်မှုရလာစေဖို့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်နေသူတွေရဲ့ချက်သပရင်းနေအွန်လိုင်းအစီအစဉ်မှာခုနအကြင်းမှုချုပ်ကပြောကြားခဲ့တာပါ။ဒါဟာ WHO ကကနဦးမတင်ွေဖြစ်နေလိုအပ်တဲ့ရာထားချက်တဲ့30ရာခိုင်နှုန်းရော့နေသေးတယ်လို့လည်းအကြင်းမှုချုပ်ကပြောပါတယ်။စက်တင်ဘာ7ရက်နေ့ဟာ2001ခုနှစ်ကAmerican Tiransu, New York, Virginia, and Pennsylvania ပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခတ်မှုကြောင့်လူပေါင်း 3,000 နီးပါးသေဆုံးခဲ့ရတဲ့ 9/11 နှစ်ပတ်လည်နေ့ဖြစ်ပါတယ်။ Al-Qaeda အဖွဲ့ဝင်19ဦးကလေယာဉ်တွေကိုပြန်ပေးဆွဲပြီးအဲ့ဒီအကြမ်းဖက်တိုက်ခတ်မှုတွေကိုလုပ်ခဲ့တာပါ။အခုဆို 9/11 အကြမ်းဖက်တိုက်ခတ်မှုဖြစ်ပွားခဲ့တာ19နှစ်ရှိပါပြီ။အကြမ်းဖက်တိုက်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက် Al-Qaeda ခေါင်းဆောင် Osama Bin Laden ကိုအမေရိကန်ကနှစ်တန်ကြာလိုက်လံရှာဖွေခဲ့ပြီး2011ခုနှစ်မေလမှာတော့သူ့ကိုအသေဖမ်းမိခဲ့ပါတယ်။မြန်မာနိုင်ငံမှာစက်တင်ဘာလ10ရက်ညပိုင်းထိ COVID-19 ကူးစက်သူလူနာသက်နောက်ထပ်142ယောက်အတည်ပြုလိုက်တဲ့အတွက်အခုဆိုစုစုပေါင်းရောဂါအကူးစက်ခံရသူ2150ရှိသွားပါပြီ။ရန်ကုန်တိုင်းမှာ stay at home သတ်မှတ်ထားတဲ့မြို့နယ်တွေအပါအဝင်မြို့နယ်44မြို့နယ်မှာနေထိုင်သူတွေအနည်းနဲ့ကျန်းမာရေးနဲ့တခြားအရေးတကြီးကိစ္စမရှိရင်စက်တင်ဘာ7ရက်ကနေအောက်တိုဘာ10ရက်နေ့ထိတိုင်းဒေသကြီးပြင်ပကိုခရီးမသွားဖို့တိုင်းအစိုးရကစံတပ်တမ်းမြစ်ထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းဒေသတွေမှာပဋိပက္ခတွေဆက်ပြီးဖြစ်ပွားနေတဲ့အတွက်အရက်သားသေဆုံးထဏ်ရာရမှုတွေများလာသလိုအိုးအိမ်နဲ့ဆုံးခွာထွက်ပြေးသူတွေများပြားလာတဲ့အတွက်အလွန်ဆိုးရိမ်မကင်းဖြစ်နေတယ်လို့ရန်ကုန်ကုလသမဂ္ဂအဖွဲ့ရုံးကဌာနေညှိနှိုင်းရေးမှူးနဲ့လူသားချင်းစာနှုန်းကိုဆိုင်ရာညှိနှိုင်းရေးမှူးအိုလာအမ်ဂရမ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တောက်ကြနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ကျမဆင်းရဲသက်ပါ။
This program has come to you from the Voice of America, Washington.